Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဇူလိုင်လ9ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မမရှင်ကျွန်မဆုမြတ်မမရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်လေးကို VOA မြန်မာပိုင်း website အပြင် Facebook စာမျက်နှာလေးကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင
်အနည်းခတ်သိမ်းခြင်းညပါစီ Linux Snow ကနေ UK တပ်တွေစုခွာခဲ့တဲ့အတိုင်းလူဟော့စ်ပြည်နယ်မှာရုရှားတပ်တွေကအုံမဲခါခဲ့ကြအောင်သမ္မတပူတင်ကတနင်္လာနေ့ကကြီးညာလိုက်ပါတယ်။ဖီလာနဲ့ဆွေဒင်နိုင်ငံတွေကိုမြောက်အတ္တလန္တိတ်စာချုပ် NATO စီးရဲမှာမေးအဖွဲ့ဝင်နိုင်ငံတွေဖြစ်တရားဝင်လက်ခံမှုအတွက်လိုအပ်တဲ့လုံထုံးလုံနည်းတွေကို NATO အဖွဲ့ဝင်တွေကဒီနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။ထားနိုင်ငံဝင်တဲ့ကိုစစ်ကောင်စီရဲ့လေရင်ကျူးကျော်ပြတ်တန်းခဲ့တဲ့အတွက်မြန်မာစစ်ကောင်စီကတောင်းပန်စာပို့မယ်လို့ထားနိုင်ငံရဲ့ဝန်ကြီးကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အဒီလိုသတင်းတွေပေါဝင်နောက်ဆုံးသတင်းတွေကိုမအီးတန့်စင်နဲ့ကျွန်တော်တမောင်တန်းတို့ကတင်ပြကြမှာပ
ါမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုတင်ဆက်တဲ့ခါကြရင်တော့စစ်ကောင်စီရဲ့ဒီဘုံကျဲတိုက်ခိုက်မှုကြောင့် AA လက်နက်ကန်ရခိုင်ဖွဲ့ကတပ်ဖွဲ့ဝင်6ယောက်သေဆုံးခဲ့တယ်လို့ AA ကပြောပါတယ
်2022ကငင်းကြိုင်းနှစ်ဆိုတာနဲ့အခုမြေပြင်မှာဟိုလာရောက်ပြီးတော့အဲ့လိုမျိုးတိုက်ခိုက်တဲ့ဖြစ်စဉ်မျိုးကဒါလုံးဝဟိုအပြုံးနဲ့အလုံးမငင်ညော့ဘူးဆိုတာကိုဟိုဒါဖော်ပြနေတာဖြစ်တယ်
ဒါကတော့ AA ပြောခွင့်ရခိုင်သူကဖြစ်ပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအပေါ်လိုအပ်တယ်လို့တုံ့ပြန်သွားမယ်လို့လည်းသူကပြောပါတယ်ရှမ်းပြည်နယ်ဖဲခုံမြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ကရင်ပြည်ပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်လို့ချေးရွာ9ရွာလောက်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ထားနိုင်ငံမှာတော့မြန်မာတိုက်လေရင်တစ်စင်းသူတို့ပိုင်နယ်ထဲကိုကြံတန်းခဲ့တဲ့အဖြစ်ပြက်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနယ်စပ်မှာဒီထိုင်းစစ်တပ်ကကင်းလှည့်နေပါတယ်ဒီလိုသတင်းတွေအပြင်အမေရိကန်အနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာရေရှားလို့ရေသုံးဆဲမှုကန့်တက်ချက်တွေထုတ်ထားရတဲ့အခြေအနေကြောင့်ပါတဲ့သတင်းဆောင်ပါတွေတခါဒီမြန်မာနိုင်ငံကနေရဆွန့်ထွက်ပြေးနေကြရတဲ့တွေနဲ့ပတ်သက်တဲ့အချက်လက်တွေကို ISP မြန်မာစူးစီးထားတဲ့မြင်ကွင်းစဉ်မှတ်စုအပါအဝင်အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်တော့နိုင်ငံတကာမှထိတ်တန့်ရောက်နေတဲ့သတင်းတွေကိုဦးတင်မောင်တန်းနဲ့မအီးတန်းစင်တို့ကြီးညာပေးကြပါမယ်ရှင်
Linux မျိုးကနေ Ukraine တပ်တွေစုခွာသွားတဲ့အတိုင်း Luhansk ပြည်နယ်မှာ Russia တပ်တွေကအောင်ပွဲခံခဲ့ကြောင်းသမ္မတပူတင်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။တနင်္လာနေ့မှာရုပ်မြင်သံကြားကနေတွင်ထုတ်တဲ့အစည်းအဝေးမှာ Russia ကာကွယ်ရေးဝန်ကြီးကသမ္မတပူတင်ကို Luhansk ဒေသကိုထိ ंछ ုပ်နိုင်ခဲ့ပြီဖြစ်ကြောင်းအစိုးရကအပြီးမှာသမ္မတပူတင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။အခုခါမှာ Russia တပ်တွေက Donetsk ဒေသအတွင်းပိုင်းကမြို့တွေကိုဆက်လက်ချီတက်နေကြောင်း Ukraine ကပြောပါတယ်။လူဒက်စ်ပြည်နယ်ကိုသိမ်းပိုက်ရေးအတွက်အသုံးပြုခဲ့တဲ့နီးဗျူဟာတွေကိုပဲရုရှားကဒိုနက်စ်ဒေသတစ်ခုလုံးကိုသိမ်းပိုက်ဖို့တိုက်ခိုက်တဲ့အခါမှာအသုံးပြုလိုက်တယ်လို့မျှော်လင့်ကြောင်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောကြားပါတယ်။ဒေါမဒေသတိုက်ပွဲမှာဖြည်းဖြည်းပဲရုရှားကတက်ပါလိမ့်မယ်။ဒီလိုတက်နေတဲ့ဖြစ်စဉ်အတွင်းလက်နက်ကြီးတွေအသုံးပြုပြီးမြို့ငယ်တွေနဲ့မြို့ကြီးတွေကိုဖျက်ဆီးတိုက်ခိုက်ပါလိမ့်မယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောပါတယ်။တိုက်ပွဲတွေဆက်ဖြစ်နေသလိုပြည်내တိဆောက်ရေးစတင်မှုအတွက်စီးပွားရေးအကူအညီကိုသူတိုင်းပြည်ကလိုအပ်နေပါတယ်လို့တနင်္လာနေ့ညဗီဒီယိုမိန့်ခွန်းမှာယူကရိန်းသမ္မတဇယ်လန်စကီကပြောသွားခဲ့ပါတယ
်။ဖင်လန်နဲ့ဆွေဒင်နိုင်ငံတွေကိုမြားအလန်ဒိတ်စာချုပ် NATO စီးရဲမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအဖြစ်တည်ဝင်လက်ခံမှုအတွက်လိုအပ်တဲ့လုံထုံးလုံနည်းတွေကို NATO အဖွဲ့ဝင်တွေကဒီနေ့လက်မှတ်ရေးထိုးလိုက်ပါတယ်။ဒီလိုလက်မှတ်ရေးထိုးလိုက်တဲ့အတွက် NATO အဖွဲ့ဝင်နိုင်ငံတခုချင်းစီကသူတို့နိုင်ငံအလိုက်လုံထုံးလုံနည်းတွေနဲ့အညီဒီနိုင်ငံတွေကိုလက်ခံမခံနောက်တစ်ဆင့်ဆုံးဖြတ်တည်ပြုကြရမှာဖြစ်ပါတယ်။
This is a good day for Finland and Sweden, and a good day for NATO. With 32 nations around the table, we will be even stronger, and our people will be even safer.
Finland and Sweden နိုင်ငံတွေအတွက်ကောင်းသောနေ့တစ်နေ့ဖြစ်တယ်လို့ NATO အဖွဲ့အတွက်လည်းကောင်းသောနေ့ပါ။ဆယ်စုနှစ်များစွာအတွင်းအကြီးမားဆုံးလုံခြုံရေးဆရာချင်းချောက်မှုကြီးကျင်းပရတဲ့အခုလိုအချိန်မှာဒီဆွေးနွေးဝိုင်းမှာနိုင်ငံပေါင်း32နိုင်ငံဖြစ်လာပြီဆိုရင်ကျွန်တော်တို့ပို့ပြီးတော့ခိုင်မာအားကောင်းလာပြီးတော့ပြည်သူတွေအတွက်ပို့ပြီးတော့ဘေးကင်းလုံခြုံစေမှာဖြစ်တယ်ဆိုပြီးတော့ NATO စီးရဲမဟာမိတ်အဖွဲ့အတွင်းမှုချုပ် Hans Stoltenberg ကပြောသွားတာပါ။ ။ဆွေဒင်နဲ့ဖင်လန်နိုင်ငံတွေကတော့ NATO အဖွဲ့ဝင်ရှောက်လာတွေကိုပြီးခဲ့တဲ့မေလထဲမှာတင်ခဲ့ရပါ။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့တစ်ပေါင်းများစွာဗမ်းမလိုက်ရေးမှုကျင့်သုံးခဲ့တဲ့ဒီနိုင်ငံက NATO အဖွဲ့တွေကိုဝင်ဖို့ဆုံးဖြတ်ခဲ့တာပါ။ NATO အဖွဲ့ဝင်နိုင်ငံတွေရဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်လို့တဲ့ဥရောပဒီမိုကရေစီနိုင်ငံတွေကိုအငြင်းတန်းတကားဖွင့်ကြိုဆိုတဲ့အကြောင်း NATO အကြီးအကဲစတိုဒန်ဘတ်ကပြောပါတယ်။ဖင်လန်နဲ့ဆွေဒင်နိုင်ငံတွေဟာ NATO အဖွဲ့ဝင်နိုင်ငံတွေမဟုတ်ပေမဲ့လေ NATO မဟာမိတ်အဖွဲ့နဲ့မိတ်ဖက်နိုင်ငံတွေအဖြစ်အစဉ်ဆက်ရှိလာကြတာဖြစ်ပါတယ်။ NATO အဖွဲ့အစည်းအဝေးတွေကိုအရင်ကတည်းကတက်ရောက်ခဲ့တယ်လို့ NATO စီရင်လေးကျင်းမှုတွေမှာလည်းပူးတွဲပြီးတော့ပါဝင်ခဲ့ပူပါတယ်
။ American သမ္မတ Joe Biden နဲ့ဇနီး Jill Biden တို့ဟာ American လွတ်လပ်ရေးတဲ့အခမ်းအနားကိုမနေ့ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ကြပြီးစီးလုံးကြီးညွှန်ရေးတဲ့အကောင်းမြင်သတင်းစကားတွေကိုနိုင်ငံကိုပောက်ခဲ့ကြပါတယ်။ဒါပေမဲ့လူမှုအမြင်စစ်တမ်းမှာတော့တိုင်းပြည်ကလာရအလွဲကိုဥတီနေတယ်လို့နိုင်ငံရေးကအစွန်းအစွန်းဖြစ်နေကြတာကလူမှုအတွက်ထိတ်ဆုံးကစိုးရိမ်စရာဖြစ်နေပါတယ်။အမျိုးသားညီညွတ်ရေးမြက်ခင်းမြေရဲ့မိုးကောင်းမြေမှာလွတ်လပ်ရေးနဲ့အထိမ်းအမှတ်မရှိမိပန်းတွေတက်လာတာကိုသမ္မတနဲ့မိသားစုကကြည့်ရှုခဲ့ကြပါတယ်။သမ္မတနဲ့ညစာစားပွဲကိုတက်ရောက်ခဲ့ကြတဲ့သမ္မတသားမိသားစုတွေကလည်းအင်ဂျီရောမြက်ခင်းမြေကနေလွတ်လပ်ရေးနဲ့အခမ်းအနားရဲ့ညအလကိုကြည့်ရှုခဲ့ကြပါတယ်။2019ခုနှစ်မှာကိုဗစ်ဖြစ်ကြတဲ့ကလွတ်လပ်ရေးနဲ့အခမ်းအနားကိုလူမတက်ရောက်ပဲကျင်းပခဲ့ရတာကအခုလူတွေတက်ရောက်တဲ့အခါအဖြစ်ဒီနှစ်မှာပထမဆုံးကျင်းပခဲ့တာဖြစ်ပါတယ
်။ဘင်ကင်ပြောင်းစွေအလနွိုင်းပြည်နယ်ရှီကာဂိုမြို့ပြင်စင်ဂျီဘုံဟိုင်လန်ပါ့ကမှာမနေ့ကလွတ်လပ်ရေးနေ့အခမ်းအနားအတွင်းမှာတနက်ကတိုက်ခတ်မှုကျူးလွန်သူလို့တင်ပြရရှိတဲ့အမျိုးသားကိုအလနွိုင်းပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ရှီကာဂိုမြို့ပြင်လူကုန်တံတွေနေထိုင်တဲ့ Highland Park အပြင်ဘက်မှာ Robert E. Cremo ဆိုတဲ့အသက်22နှစ်အရွယ်လူငယ်တယောက်မောင်းတဲ့ကားကိုရဲတွေနောက်ကလိုက်ပြီးတော့နိုင်ပိုင်းအကြာမှာဖမ်းဆီးမိခဲ့ပါတယ်။လွတ်လပ်ရေးနေ့ခြေတက်ပွဲခန္ဓာခြေတက်ရလမ်းအဆောက်အဦခေါင်းမိုးတစ်ခုပေါ်ကနေပြစ်ခတ်တိုက်ခိုက်မှုကြောင့်လူ6ယောက်တိဆုံးပြီးတော့အယောက်30ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။လူ5ယောက်ကအခင်းဖြစ်တဲ့နေရာမှာပဲတိဆုံးခဲ့ပြီးတော့နောက်တစ်ယောက်ကတော့အနီးအနားဆေးရုံမှာတိဆုံးခဲ့ပါတယ်။ချစ်တဲ့ဘွဲမှာပါဝင်သူတွေကလေးတွေကိုတွန်းလှန်နေလိုက်ပါသူတွေစပိန်စီးနေတဲ့ကလေးငယ်တွေဝရုံးသုံးပါထွက်ပြေးကြရပါတယ်။ဒဏ်ရာရတဲ့သူတွေထဲမှာအသက်10နှစ်နဲ့65နှစ်အရွယ်ကြားလူတွေဖြစ်ပြီးတော့ဒီ Highland Park ဆေးရုံမှာဒဏ်ရာရသူက26ယောက်ကိုကုသပေးနေရတဲ့အကြောင်းဆရာဝန်တယောက်ကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးတော့နိုင်ပိုင်းအတွင်းမှာပဲကျူးလွန်ကြီးရှိတဲ့သူနေထိုင်နိုင်တဲ့နေရာနဲ့ဒီစီးလာတဲ့ကားကို Illinois ရဲတွေကပိုက်စိတ်တိုက်ရှာဖွေခဲ့ပြီးတော့လိုက်လံဖမ်းဆီးခဲ့ပါတယ်။တမဂျိုဘိုင်တန်ကတော့သူနဲ့တမကတော်ဂျိုဘိုင်တန်အနေနဲ့မဲခင်ပြည်သူတွေအောင်ပွဲခံတဲ့လွတ်လပ်ရေးနေ့မှာကြေကွဲဖွဲ့ရနေ့ဖြစ်အောင်အတိတ်ပဲမဲ့အကြမ်းဖက်တိုက်ခိုက်တဲ့လို့ရဲ့အဖြစ်အံ့အားသင့်ပြီးလေးဆိုပြီးတော့ပြောဆိုသွားခဲ့ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုတ်ပြကြ32 kHz 9303ညနဲ့9383ညဆိုင်တိုမီတာ51 kHz 5885တို့ပြင်စနစ်တင်းမှုတွေမှာတော့ဆိုင်လိုက်မီတာ190 kHz 1905အနေလို့ထုတ်လင်းပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညချမ်းသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။ကရင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့ KNLA ကိုဂျွန်လ30ရက်နေ့ကလေကြောင်းကတိုက်ခိုက်ခဲ့ရမှာထိုင်းနိုင်ငံဝင်းရင်ပိုင်တဲ့ထက်ကိုကျူးကျော်ပြန်တန်းခဲ့တဲ့အတွက်မြန်မာစစ်ကောင်စီကတောင်းပန်စာပို့မယ်လို့ထိုင်းနိုင်ငံသားဝင်ကြီးDon Pramu Winaya အင်္ဂါနေ့မှာပြောပါတယ်။ခုနှစ်ကြိမ်မြောက်လန်ချမ်မဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့ဆွေးနွေးခဲ့ကြောင်းထိုင်းအစိုးရအဖွဲ့ကို Mr. Don Pramu Winaya တနင်္လာနေ့ကတင်ပြခဲ့တာပါ။နောက်ထပ်ဒီလိုမဖြစ်เสียဘူးလို့မြန်မာကပြောကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးကတရင်တောက်ပြည်ရဲ့မိန့်ခွန်းကိုဖြေကြားမှာပြန်လည်ပြောခဲ့ပါတယ်။မြန်မာစစ်ကောင်စီနဲ့ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကိုတိုက်ပြီးနဲ့ထိုင်းဘက်ကနေစပ်တချောက်မှာထိုင်းစစ်တပ်ကကင်းလက်ကြီးစုနေပါတယ်။လွန်ခဲ့တဲ့စနစ်ကျော်တုန်းကလည်းအလားတူဖြစ်ပွားခဲ့ပြီးမြန်မာဘက်ကထပ်မံမဖြစ်ပွားအောင်ထိန်းသိမ်းခဲ့တာခုဖြစ်ရသည့်ဖြစ်တယ်လို့ဝန်ကြီးကဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကွန်ပလီသဘောတူညီချက်အရတကယ်လို့ထိုင်းဘက်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်လိုက်တဲ့ကြီးနဲ့ဘုံတွေကြောက်လာခဲ့မယ်ဆိုရင်ထိုင်းကမီးခိုးကြီးကိုသတိပေးပြစ်လို့ဖို့သဘောတူထားပါတယ်။ထိုင်းပြည်သူတွေအတွက်အညာရှိမယ်ဆိုရင်တော့ထိုင်းကပြန်လည်ပြစ်ခတ်နိုင်တယ်လို့သဘောတူထားကြပါတယ
်။မဲခင်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုဇူလိုင်လ6ရက်နေ့ကနေ17ရက်နေ့ထိသွားရောက်မှာဖြစ်ပါတယ်။ Indonesia နိုင်ငံမှာရှိနေစဉ် G20 ဆိုင်ရာကိစ္စရပ်တွေအပြင် Indonesia နိုင်ငံသားဝင်ကြီး Ratno Marsudi နဲ့လည်းဆွေးနွေးဖို့ရှိပါသေး။တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားဝင်ကြီး Wang Yi တို့နဲ့လည်းတိကျတွေ့ဆုံမှာပါ။ဘန်ကောက်ကိုရောက်တဲ့အခါမှာဝင်ကြီးချုပ် Prayut Chan-o-cha, ဒူးဝင်ကြီးချုပ်နဲ့နိုင်ငံသားဝင်ကြီး Don Pramu Winnan တို့နဲ့ဒီထိုင်းနိုင်ငံကိုရောက်တဲ့အချိန်မှာတွေ့ဆုံဖို့ရှိပါသေး။ထိုင်းနိုင်ငံရဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ်2020အောင်မြင်မှုအပေါ်မှာဆက်လက်တည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးသွားမှာပါ။ကျန်းမာရေးနဲ့ဥရယာတီဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံအခြေတဲ့ကိစ္စတွေလည်းပါဝင်မယ်ဆိုပြီးတော့ American နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကထုတ်ပြန်ထားပါသေး။လွတ်လပ်ပွင့်လင်းချိတ်ဆက်ကြွယ်ဝလုံခြုံမှုရှိသလိုအရှုံးမပေးတဲ့စိတ်ဓာတ်နဲ့ဒေတာဖြစ်ရေးသမရရဲ့ Indo-Pacific မဟာဗျူဟာကိုမြင့်တင်ဆောင်ရွက်ရမှာ American နဲ့ Thai မဟာမိတ်ဖွဲ့မှုကအလွန်ကိုအရေးကြီးရဆိုပြီးတော့ထုတ်ပြန်ကြမှာပြောဆိုသွားပါသည်
။လူသားချင်းစာနာထောက်ထားရေးအကူအညီအတွက်ကုန်ကြမဲ့ငွေတွေကို Ukraine စစ်ပွဲမှာသုံးလိုက်ကြရတာကြောင့် Somalia လိုငတ်မုတ်ခေါမချင်းပင်ကြုံတွေ့နေရတဲ့နိုင်ငံအတွက်အကူအညီမရတော့ဘဲကလေးတွေတည်ဆုံနေကြရပါတယ်။ကလေးတတာစင်ချိုဟာဆေးဟုတ်တုံထဲမှာပဲပြီးခဲ့တဲ့နှစ်လအတွင်းတည်ဆုံသွားကြတာပါ။မိုးပေါ်ရင်ရှားလို့ငတ်မှုမှုကြုံတွေ့နေရတဲ့ခြေလက်တွေကနေရောက်လာကြတဲ့ကလေးတွေတိတ်ဆုပ်သွားကြရတာကိုဒေါက်တာယာဟေးအဗ်ဒီဂရမ်ကကြည့်ရှုနေကြရတယ်လို့ဆိုပါတယ်။ဘာခူးကြီးမှရောက်မလာခဲ့ပါဘူး။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ပြီးမကြာမီမှာပဲဆိုမာလီအကူအညီပေးရေးအဖွဲ့ကိုပေးမဲ့ဒေါ်လာသန်းဝက်ကိုဆိုမာလီအစယူကရိန်းကိုကူညီလိုက်ရတယ်လို့အလူရှင်ကပြောကြားကြောင်းအဲ့ဒီအဖွဲ့ရဲ့အလို့မှုဆောင်အရာရှိချုပ်ဟူဆိန်ကူမီယက်ကပြောပါတယ်။မိုးပေါ်ရင်ရှားရက်ကိုစွတ်ခွာလာခဲ့ကြသူတွေရောက်လာကြတဲ့ဘိုင်ဒေါ်မြို့မှာခိုးလို့ရစခန်း900ရှိနေပါတယ်။စခန်း10ခုကိုမျက်ကွယ်ပြုပြီးတစ်ခုကိုပဲကူညီနိုင်ပါတယ်လို့နော်ဝေးဒုက္ခသည်ကောင်စီရဲ့တွေးမှုချုပ်နော်ဝေးဂျီယန်အဖွဲ့ရဲ့ဂျန်အင်္ဂလန်ကပြောပါတယ်။ဒေါသတွေထွက်ရတယ်လို့ရှက်လက်ချက်ပါတယ်လို့ EP သတင်းဌာနကသူကဆိုပါတယ်။အနောက်နိုင်ငံတွေကယူကရိန်းကိုအကူအညီဒေါ်လာ 1.8 ဘီလီယံပို့နေချိန်မှာဆိုမာလီနိုင်ငံဒီနှစ်မှာရခဲ့တဲ့အကူအညီကမနစ်ကရခဲ့တာရဲ့တပွဲမရှိဖြစ်နေပါတယ်။ဆိုမာလီနိုင်ငံအစ်စ်ကြောင့်စားနာအိတ်ကပြတ်လန့်ခဲ့ချိန်မှာမိုးကောင်ကြီးရှားတဲ့ဒဏ်နဲ့လည်းဆက်လက်ကြုံရတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့စစ်တီမှာမိုးကြီးကျယ်ရွာပြီးတော့ရေကြီးမြေပြိုမှုတွေဆက်ပြီးတော့ကြုံနေရတာကြောင့်နောက်ထပ်ဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့ကေစီတာဝန်ရှိသူတွေကတိုက်တွန်းနေပါလေ။ New South Wales ပြည်နယ်မြို့တော်စစ်တီမှာမနေ့တုန်းကတင်းလာနေအထိလူ3,000ဘေးလွတ်ရာကိုရွှေ့ပြောင်းဖို့ညွှန်ကြားခြင်းနဲ့သတိပေးချက်တွေထုတ်ပြန်ထားပေမဲ့ဒီနေ့မှာတော့လူ5,000အထိဘေးလွတ်ရာကိုရွှေ့ပြောင်းဖို့ညွှန်ကြားထားပါသေး။မုန်တိုင်းကြောင့်မိုးကြီးကျယ်ရက်ဆက်ရွာခဲ့တာကြောင့်ဆယ်တွေရေလောင်ကန်တွေမြစ်တွေရေရှမ်းပြီးတော့စင်နီမျိုးနဲ့အနီးဝန်းကျင်ကလမ်းမတွေလူနေအိမ်တွေရာနဲ့ချေရေမြုပ်နေပါလေ။ရေရှမ်းနေတဲ့လမ်းမတွေပေါ်မှာပိတ်မိနေတဲ့ကားတွေကလူတွေနဲ့အိမ်တွေထဲမှာပိတ်မိနေတဲ့သူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကညလုံးပေါက်ကူညီကယ်ဆယ်တာတွေလုပ်နေရပါတယ်။ရေဘေးအန္တရာယ်ဆက်ရှိနေသေးတာကို New South Wales ပြည်နယ်ဝန်ကြီးချုပ် Dominic Perrottet ကဒီနေ့ထပ်ပြီးတော့သတိပေးပြောဆိုထားပါတယ
်။ထိတ်တရရသတင်းတွေကိုဥတ္တမောင်သက်နဲ့မအိတ်တန်စင်တို့ကြင်ကြားပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဇူလိုင်လ5ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်ထွင်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံကလာတဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။ရှမ်းပြည်နယ်ဖဲခုံမြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာထွက်ပြေးနေကြရတဲ့အကြောင်းပြောခဲ့မှအရင်ဆုံးစစ်ကောင်စီတပ်တွေဘုံကျဲတိုက်ခိုက်မှုကြောင့်ရခိုင်တိုင်းဒေသလက်နက်ကိုင်အေအေတပ်ဖွဲ့ဝင်တွေတေဆုံးခဲ့တဲ့အကြောင်းကိုပြောပြပါမယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့အေအေအဖွဲ့စစ်စခန်းတစ်ခုအပေါ်ဘုံကျဲတိုက်ခိုက်ခံရမှုမှအေအေတပ်ဖွဲ့ဝင်6ဦးတေဆုံးခဲ့တယ်လို့အေအေဘက်ကထုတ်ပြန်ပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တဲ့ဒီကတိုက်ခိုက်မှုကိုလက်တုံ့ပြန်မယ်လို့အေအေပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညင်ဦးဆက်ပြီးတော့တင်ပြပါမယ်ရှင်။
မြန်မာထိုင်းနယ်စပ်နီးကင်းပြည်နယ် KNLI တပ်မဟာ9ဧရိယာထဲမှာဒီရခိုင်လက်နက်ကိုင်အီအဖွဲ့ရဲ့စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့နေ့လယ်ပိုင်းကဂျက်တိုက်လေ20နဲ့လက်ရောက်ဘုံးကျဲတိုက်ခတ်ခဲ့တာလို့သိရပါတယ်။ဒီအတွက်အီတပ်ဖွဲ့ဝင်6ဦးတေဆုံးပြီးတော့ဒဏ်ရာသူတချို့ရှိပါတယ်။စေုပ်စည်းကားတွေနဲ့အထက်ချုပ်စေုပ်တွေပျက်စီးခဲ့တယ်လို့လည်းအီဘက်ကထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုမှာရွေချက်ရှိရှိနဲ့ဆောင်ရတာမလို့ဒီလောက်ရအပေါ်မှာတုံ့ပြန်အရေးယူသွားမယ်လို့ရခိုင်လက်နက်ကိုင်အီအဖွဲ့ရဲ့ပြောခွင့်ရသူခိုင်ဒုက္ခက VOA ကိုပြောပါတယ်။
မနေ့ကဒီမြန်မာစစ်တပ်ဘက်ကနေဟိုဂျက်တိုက်လေရင်နှစီနဲ့လာပြီးတော့မှဒါဘုံကျဲတိုက်ခိုက်တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ကတော့ဟိုအသေးစိတ်အချက်လက်တွေကို ဆက်လက်ပြီးတော့ဒါစုံစမ်းလေ့လာနေစေဖြစ်တယ်။ဘာကြောင့်အခုလိုမျိုးလာပြီးတော့ဘုံကျဲတိုက်ခိုက်တယ်ဆိုတာရယ်။ဟောနောက်ပြီးလို့ရှိရင်ဟိုဒီဖြစ်ရအတွက်အဲ့ဒီလိုဟိုဒီမြန်မာစစ်တပ်ဘက်ကနေဘလို့တာဝန်ယူမလဲဆိုတဲ့အနေအထားမျိုးကိုတော့ဒါကျွန်တော်တို့ကတော့ဆက်လက်ပြီးတော့ဒါစောင့်ကြည့်သွားမှာဖြစ်တယ်ကြ။ခြေနေအနေအထားပုံမူတည်ပြီးတော့မှဟိုလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ဟိုတုံ့ပြန်သွားဖို့တော့ရှိတယ်ကြ။
ရခိုင်လက်နက်ကန်အီအဖွဲ့နဲ့မြန်မာစစ်တပ်ကြားရခိုင်ပြည်နယ်ဘက်မှာတိုက်ခိုက်မှုတွေစီးတင်းမာမှုတွေမကြာမကြာရှိနေပြီးတော့ဒေသတည်ငြိမ်ရေးအတွက်အေအေနဲ့မြန်မာစစ်တပ်ကြားဆွေးနွေးမှုတွေရှိခဲ့တယ်လို့လည်းအေအေဘက်ကပြောဆိုခဲ့မှုပါတယ်။ဒီလိုမျိုးညှိနှိုင်းဆောင်ရနေတဲ့အချိန်မျိုးမှာအေအေတပ်စခန်းကိုဘုံကျဲတိုက်ခိုက်တာမျိုးဟာမြန်မာစစ်တပ်ဘက်ကရွယ်ချက်ရှိရှိလုပ်တာဖြစ်ပြီးတော့ငြင်းငြိမ်းရေးကိုပြက်ပြားစေတဲ့လုပ်ရဖြစ်တယ်လို့လည်းအေအေဘက်ကဆွဆွဲပါတယ်။မြန်မာစစ်တပ်ရဲ့လို့ရဟာဆိုးရွားတဲ့အခြေအနေတစ်ခုကိုဖန်တီးနေတာဖြစ်တယ်လို့လည်းအေအေရခိုင်လက်နက်ကိုင်အဖွဲ့ပြောခဲ့ရသူခန်သူခါကပြောပါတယ
်။ဩဒီလိုမျိုးဩတိုက်ပွဲဧရိယာနဲ့ဒီဝေးတဲ့နေရာမှာဩချောင်းတခွင်လာပြီးတော့မှဒါဘုံကျဲတိုက်ခိုက်တယ်ဆိုတာကတော့ဒါဟာဩရည်ရွယ်ချက်ရှိရှိနဲ့ဩလောက်တာဖြစ်တယ်လို့ဩကျွန်တော်တို့ကတော့သုံးသပ်တယ်။ဒီလိုမျိုးဩလို့ရဟာဒါညဉ့်ညာရေးဥတည်လို့ရမဟုတ်ဘူး။တစ်ခါမှသူတို့ဒါကြွေးကြော်နေတဲ့2022ကငင်းကြရေးနှစ်ဆိုတာနဲ့အခုမြေပြင်မှာဟိုလာရောက်ပြီးတော့အဲ့လိုမျိုးတိုက်ခိုက်တဲ့ဖြစ်စဉ်မျိုးကဒါလုံးဝဟိုအပြုံးနဲ့အလုံးမငင်ညော့ဘူးဆိုတာကိုဟိုဒါဖော်ပြနေတာဖြစ်တယ
်အခုလို EA စကန်လေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမရှိသေးပါဘူးရခိုင်လက်နက်ကင်တပ်တွေအများဆုံးအခြေစိုက်တဲ့ရခိုင်ပြည်နယ်မှာလည်းတပ်နဲ့ EA ကြားစည်းတက်မှနေတယ်လို့နှစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်မြန်မာစစ်တပ်ဘက်ကလည်းကြီးတက်ရောရည်တက်တွေမှာပါအင်အားဖြစ်တင်းတာတွေရှိနေတယ်လို့တမျိုးနဲ့တမျိုးခီးတော်လာမှုတွေကိုလည်းလူမျိုးရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ
ဒါကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ AA စစ်စခန်းတိုက်ခိုက်ခံရတဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံလေးပိုင်းနဲ့တဲမြန်မာစစ်တပ်လေယာဉ်ဝင်ရောက်ပြန်တပ်မှုကြောင့်ထိုင်းနယ်စပ်မှာဒီထိုင်းစစ်သားတွေကင်းလှည့်နေတဲ့သတင်းကိုလည်းမကြာခင်မှာပြောပြပါအောင်မယ်။အခုဆက်ပြီးတော့ဒီရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုဆက်ပြောပြပါအောင်မယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွေပသာကျေးရွာနဲ့ရွှေပြည်အေးကျေးရွာဘက်မှာကယင်းဒီကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေတင်းတင်းနာနေတော့ကတနေ့ကုန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်အနီးအနားမှာရှိတဲ့ရွာ9ရွာလောက်ကရွာသားတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုမောတင်ပြပါမယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွေပသာကျေးရွာနဲ့ရွှေပြည်အေးကျေးရွာဘက်မှာဇူလိုင်လ4ရက်မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လနဲ့ကြီးပြက်ခတ်တန်းတွေပြင်းပြင်းထန်ထန်ကြားနေရတယ်လို့ပတ်ဝန်းကျင်ရွာခံပြည်သူတို့က VOA ကိုပြောပြပါတယ်
။ဘယ်တော့ဆိုတော့ပြင်းထန်တယ်ပြန်လာခိကြတယ်လို့ပြော။အော်လူတော့ထိခိုက်မှုရှိပြီမဲ့အိမ်တော့ပြက်စီးသွားတာတော့ရှိတယ်။လနဲ့ကြီးကြားလို့ပြက်စီးသွားတာ။အော်ကြားရတယ်ဒီလိုပေါ့နော်လနဲ့ငယ်တန်းတွေတော့မကြားရဘူးလနဲ့ကြီးကံတွေတော့ကြားရတယ်။မနေ့ကတော့လနဲ့ကြီးကံတော့တနေ့ကုန်ကြားရဆက်ဆိုင်ဆိုလိုပဲ။အော်ကြီးရောဖက်မှာတော့မပြီးရဘူးဒါပေမဲ့ထုတ်ပေါ်တော့ဆင်ပြင်းတော့ရင်းသားရတော့ပေါ့။
တိုက်ပွဲနဲ့နည်းနည်းလှမ်းတဲ့ကြေးရွာတွေကဒေသခံတွေကတော့နေရက်ကနေမပြေးကြသေးပေမဲ့အခြေအနေကိုစောင့်ကြည့်နေကြပါတယ်။ဘေးလွတ်ရာကိုရှောင်တိမ်ဖို့လည်းအဆင်သင့်ပြင်ထားကြတယ်လို့ဆိုပါတယ်။တိုက်ပွဲတွေဖြစ်နေတဲ့လွေပသာကြေးရွာကိုဆန်ကယ်နဲ့သွားရင်မိနစ်20လောက်ဝေးတဲ့ဆက်တော်ကြေးရွာခံတို့ကလည်းလက်နက်ကြီးနဲ့ပစ်ခတ်တန်းတွေဇက်တိုက်ကြားနေရလို့သူတို့ရွာထဲလက်နက်ကြီးကြားရောက်မှကိုစိုးရိမ်နေကြတယ်လို့အခုလိုပြောပါတယ်။
အဲ့မနီးခါကျတော့လည်းပြည်တန်တော့ကြားတယ်တနေကုန်ကြားတယ်တနေကုန်ထူတော့ဖြစ်နေတော့စောက်ကြည့်နေတော့မှကျန်တော့ပြေးတော့မပြေးကြသေးဘူးမဲဆိုးတော့ဆိုးရင်နေကြတော့ပေါ့နော်လည်းပြည်ကြမလို့ဟောအရင်တော့လည်းတစ်ခါပြေးရရင်ဆယ်နောက်ခုရကြရောက်ခါကျတော့ရုပ်ပြန်မျိုးပြန်ပြေးတဲ့ခါကျတော့ဖက်ပြေးမှာဖက်ပြေးရတယ်မျိုးပေါ့နော
်လွယ်ပတာကြွားရဲ့တောင်ကုန်းမှာတက်ဆွဲပြီးတော့နေရာယူထားတဲ့စစ်ကောင်စီတပ်စခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ပြီးတော့လက်နက်ခရမ်းပစ္စည်းတွေရှင်းလင်းသိမ်းဆည်းနေချိန်မှာပဲစစ်ကောင်စီဘက်ကစစ်ကူတွေရောက်လာတာပါလက်နက်ကြီးပစ်ကူတွေနဲ့တိုက်ခိုက်ခံရလို့သူတို့ပြန်ပြီးတော့ဆုတ်ခွာခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိရပါတယ်ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြောရေးဆိုခွင့်ရှိသူတဦးကတော့လွယ်ပတာကျေးရွာနဲ့ရွှေပြည်အေးကျေးရွာအနားစစ်ကောင်စီတပ်တွေအထိုင်ချထားတဲ့တပ်စခန်းကိုကရင်ပြည်ဒေသပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကနေတွားရောက်တိုက်ခိုက်ရမှာအပြန်အလှန်ပစ်ခတ်မှုတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပါတယ
်တပ်ဖွဲ့ကတော့ဒီလိုပေါ့စောင့်ကြည့်ရဲ့စခန်းကိုဝင်ပိန်တဲ့တပ်ဖွဲ့တပ်ဖွဲ့ပါ။ဘာနဲ့၆နာရီစတဲ့ကျွန်တော်မုံနဲ့ပိုင်းဆုံးတော့ပြတပ်ဖွဲ့တင်ဆောင်ခဲ့ဆိုတော့မှပါလိမ့်မယ်။ဒီပုံတပ်ဖွဲ့ကတော့ဒါမရောက်တော့ကြတယ်ဒါကျွန်တော်ဒီစုလေးရနိုင်ရတဲ့လေရောင်းနဲ့နားရောက်ကြမှာတော့ကျွန်တော်တို့ထိခိုက်တဲ့အရာတွေပြည့်စုံရှိတယ်ဆိုတော့ကျွန်တော်ကအားလုံးဒီစုလေးရတယ်
ရွေးပါးစာကြွေရပါမှာမနေ့တုန်းကကိုးနာရီကြာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းမှာတော့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကတေဆုံးမှုနဲ့ဒဏ်ရာရရှိမှုတွေရှိခဲ့ပါတယ်တိုက်ပွဲဖြစ်ခဲ့တဲ့ပတ်ဝန်းကျင်ကျေးရွာ၅ရွာလောက်ကဘေးလွတ်ရာကိုရှောင်လိမ့်နေကြရပါတယ်အဲ့ဒီဒုက္ခတွေကိုပြည်သူကာကွယ်ရေးတပ်တွေဘက်ကအခုညီပေးခဲ
ာတွေပြစ်ကြောင်းမဲ့ဖို့ကျွန်တော်ဝန်ဆောင်မှုလုပ်ထားတယ်အဲ့တော့ဒီကမ်းမှာဆွေးကြွားတယ်အားလုံးပြည်သူများကတော့ဟိုစစ်ကြောင်းပါပြီးလုပ်ကြလို့ပြောလိုက်ရတယ်ခင်ဗျာအဲကျွန်တော်ပြည်ပါသားတော်စီဒီရည်ရဲ့ကုန်းစုံရဲ့ဒီနောက်ပိုင်းကကြွားတယ်အားလုံးကတော့လေးမှန်းကြွားလောက်ကတော့ဒါပြစ်ကြောင်းလိုက်ရတယ်လို့ကျွန်တော်သိရတယ်ဗျာ
ပြည်ခဲ့တဲ့2022ခုနှစ်အောက်တိုဘာလ26ရက်နေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ပဲဖဲခုံမြို့အတွင်စစ်ကောင်စီကနေလက်နက်ကြီးနဲ့ပစ်ခတ်လို့တာမန်အရပ်သားပြည်သူ3ဦးကြီးထိမှန်ပြီးဒဏ်ရာရခဲ့ပါတယ်အဲဒီနောက်မှာတော့ဖဲခုံမြို့နယ်ကုန်းစုံကျေးရွာအုပ်စုကသဲကျေးရွာအနီးမှာစစ်တပ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတွားရောက်တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရကနေ2022ခုနှစ်နိုဝင်ဘာလဇန်မိုင်အထိတိုက်ပွဲတွေကဇက်တိုက်ပြင်းထန်ခဲ့တာပါအဲ့ဒီလိုတိုက်ပွဲတွေပြင်းထန်ခဲ့လို့ဒေသခံပြည်သူတွေဟာလားနဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်အဲ့ဒီနောက်မှာတော့ဒေသအခြေအနေတည်ငြိမ်လို့ဒေသခံပြည်သူတွေနေရက်ကိုပြန်လာကြပြီးတော့အခုတခါတိုက်ပွဲထပ်ပြီးတော့ဖြစ်လို့ဒုတိယအကြိမ်ထပ်မံပြေးရှောင်နေရပါတယ်ဒီရှစ်ဆောင်ပြည်သူတွေအတွက်နေရာထိုင်ခင်းနဲ့စာရေးတောင်ရေးအရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်ရှင
်ဒါကတော့ရှမ်းပြည်နယ်ဖဲခုံဘက်ကတိုက်ပွဲနဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်ရှင်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဝတီခရိုင်နယ်မှာတော့စစ်ကောင်စီတပ်နဲ့ဒီကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့တခါသူတို့ရဲ့ပူးပေါင်းတပ်တွေကြားမှာပြီးခဲ့တဲ့ရက်ပိုင်းလုံးကတိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာထိုင်းနိုင်ငံပိုင်နယ်ထဲအထိကိုမြန်မာစစ်တပ်လေယာဉ်တွေဝင်ရောက်ခဲ့ပါတယ်ဒီကိစ္စကိုရေးကြီးခွင့်ချက်မဖြစ်လို့ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားခဲ့ပေမဲ့ထိုင်းစစ်တပ်ကသူ့ရဲ့နယ်မြေလုံခြုံရေးအတွက်ဆက်လက်နဲ့အပြည့်အစုံနဲ့နယ်စပ်မှာကင်းလွတ်မှုတွေလုပ်နေပါတယ်ဒီသတင်းကိုတော့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်များစွာလုပ်ခဲ့တာပါတိုက်ခိုက်မှုတွေအတွင်းထိုင်းနယ်မြေနဲ့နယ်ကျော်ပြီးလေရင်ပြန်တန်းလာလက်နက်ကြီးစံတွေကြောက်တာတွေရှိခဲ့တဲ့အတွက်ထိုင်းဘက်ကဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်ဒီအတွက်ထိုင်းပြည်သူတွေရဲ့လုံခြုံရေးအတွက်ထိုင်းစစ်တပ်ကနယ်စပ်မှာစစ်ရေးအရကင်းလဲ့နေတာတွေကိုလှုပ်လာကြောင်းနယ်စပ်နေပြည်သူတို့ဦးဖြစ်တဲ့ဦးမိုးကျော်ကအခုလိုပြောပြပါတယ
်အဲဒီရက်နေ့ဆိုလို့ရှိရင်နေ့ရက်နောက်ဖြစ်ပါပြီဒီခါကင်းလဲ့တာကခါတိုင်းလုံခြုံရေးအပုံကင်းလဲ့တာစစ်ရေးအရကင်းလဲ့တဲ့ပုံမြင်ရတယ်ဒါကြောင့်လဲဆိုကြတော့စစ်ကားတွေကိုအသုံးပြုပြီးတော့စစ်အဲ့ခါတွေပုံမှာပဲအဲဒီစက်တက်တွေပါတယ်အဲတော့ပခုံးကန်းလောင်ချာတွေပါတယ်တကယ်လက်နဲ့ကြည့်ကြည့်ပါပါပြီးတော့မှဒီရေးရတကယ်ဘူးပြင်းနေစစ်နေဒီအရာလုံးရင်းအေးကင်းပတ်တယ်လို့ကျွန်တော်တို့လုံးရင်းရပါတော့တကယ်ကင်းပတ်နေတာလို့ကျွန်တော်တွေ့ရပါတယ
်ထိုင်းစစ်တပ်ဘက်ကတော့မြန်မာဘက်ကတိုက်ပွဲတွေကြောင့်ထိုင်းပြည်သူတွေစိုးရိမ်ထိတ်လန့်မှုတွေရှိနေပြီးထိုင်းပြည်သူတွေမထိခိုက်ရအောင်အခုလိုမျိုးစစ်ရေးရကင်းလဲ့နေတာဖြစ်တယ်လို့လည်းဆိုပါတယ်ဒီလိုကင်းလဲ့တာကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကလည်းတချိန်လုပ်ခဲ့ပေမဲ့အခုအခါမှာတော့စစ်ရေးရတေချာပြင်ဆင်လုပ်ဆောင်တာကိုတွေ့ရတယ်လို့လည်းဦးမိုးကျော်ကဆိုပါတယ
်ဟာထိုင်းထဲမှာထိုင်းစစ်တပ်ကနေပြီးတော့ဒီလက်နက်တွေပါထုတ်ပြီးတော့ကျတော့ဟောလက်ပင်လက်ကင်းပက်ရတာလည်းဆိုလို့ရှိရင်မြန်မာပြည်ထဲကနေပြီးတော့ကျတော့ဟာဒီဟောဥက္ကဋ္ဌပေါ့နော်ဒါမှဆိုရင်မျိုးဝရီဘက်မှာတိုက်ပွဲကြီးဖြစ်နေတယ်တပ်မ6ပုံထဲမှာတိုက်ပွဲကြီးဖြစ်ရနေပြီလေနေအသုံးပြုပြီးတော့ကြတော့ငါရဲ့အတွင်းမှာပဲပြန်စင်းနဲ့ငါရှင်တော့ကျွန်တော်လေနေဒီအသုံးပြုပြီးတော့ဒီမြန်မာစစ်တပ်ကနေအသုံးပြုပြီးတိုက်ခိုက်တာတွေ့ရတယ်အဲ့တိုက်ခိုက်တဲ့ခါမှာလေနေကြော်ပြီးတော့ထိုင်းလီခြေစံတွေကြာတာတွေထိုင်းလေကြောင်းပိုင်းတွေဆက်ကိုဝင်ရောက်ပြီးတော့ကြံတန်းတာတွေဖြစ်လာတဲ့အပေါ်မှာဒါဒီဟာလက်ဆက်လုံးရုံကြီးကဒီတင်းတဲ့ဒီတက်ဆင်ထားတဲ့စစ်ဘက်ဆိုင်ရာကင်းတဲ့မျိုးတွေ့လာတာဖြစ်ပါတယ်ဟုတ်ကဲ့
တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်လေရင်တွေဟာထိုင်းမြန်မာနယ်စပ်ထိုင်းနယ်နမိတ်ဖြစ်တဲ့ဖော့ဖရာမြို့နယ်ကကျေးရွာတွေပေါ်ကိုဖြတ်တန်းခဲ့တာကြောင့်ထိုင်းပြည်သူတွေအထိတ်အလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက်လေရင်နှစ်စင်းကိုနယ်စပ်ကိုဆီလွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပရာဝတ်စွန်ကျိုင်ဒီကလည်းဂျွန်လ30ရက်နေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ထိုင်းတော်ဝင်လေတပ်ကလည်း F-16 နှစ်စီးနယ်စပ်မှာပြန်တန်းပြီး မြန်မာဘက်ကလေရင်နေကျော်ပြန်တမ်းမှုကိုသတိပေးခဲ့တယ်လို့မြန်မာစစ်တပ်ဘက်ကလည်းပြန်လည်တောင်းပန်ခဲ့ပါတယ်လွန်ခဲ့တဲ့၁၂ကြိမ်လုံးကလည်းမြန်မာဘက်ကနေကျော်ပြီးလေရင်ပြန်တမ်းလာရရှိခဲ့ဘူးပါတယ်ဒီအတွက်အဲ့ဒီတုန်းကလည်းနောက်ထပ်မဖြစ်စေရပါဘူးဆိုတာကိုတောင်းပန်ခဲ့ဘူးပါတယ်လက်ရှိအခြေအနေအရမြောက်ရီခရိုင်ကဥက္ကဋ္ဌစခန်းမကျရေးအတွက်မြန်မာစစ်တပ်ဘက်ကမြေပြ ဒီနေ့ကျွန်တော်တို့ကစကန်သိမ့်ပိုက်နိုင်ရေးကြိုးစားနေကြပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းမှာလေကြောင်းကနေတိုက်ခတ်မှုကြောင့်လက်နက်ကြီးကြီးစံတွေပါစရောက်ပတ်ွဲတဲ့အတွက်ပါအရက်သားတွေတိုက်ဆုံးတာထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပြီးထိုင်းနိုင်ငံဘက်ကိုယာနဲ့ချီရှိတဲ့စစ်ဘေးဆောင်ဒုက္ခသည်တွေလည်းထွက်ပြေးခိုလုံလာကြပါတယ်ရှင်။
ဒါကတော့ဒီထိုင်းနိုင်ငံနယ်စပ်ဒေသမှာထိုင်းစစ်တပ်ကလက်နက်အပြည့်အစုံနဲ့ကျင်းလည်နေတဲ့အခြေအနေကိုထိုင်းခြေစိုက်သတင်းတောင်မအေးမှသတင်းပေးပို့ခဲ့တာပါရှင်။ကရင်ပြည်နယ်ကရင်ယူထိန်းချုပ်ဒေသတွေမှာတော့စစ်ကောင်စီနဲ့နယ်ကြားဆောင်
BGF တပ်တွေရဲ့လက်နက်ကြီးဖြစ်ခတ်မှုတွေကြောင့်ဇွန်လတလရဲမှတွင်ကိုအရသားဆနှစ်ယောက်တိဆုံးပြီးတော့15ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်ဒီနေ့မြေဒီမှာစစ်ကောင်စီနဲ့ BGF တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ကျော်လာတလာတွေမှာရင်အရသားဆနှစ်ယောက်သေဆုံးပြီးဆန်၅ယောက်ဒဏ်ရာရခဲ့တယ်လို့ KNU ဘက်ကပြောပါတယ်ဒါပြင်ရသားနေ86လုံးလည်းလက်နက်ကြီးထိမှန်ခဲ့ပြီးနေ66လုံးကိုလည်းစစ်ကောင်စီနဲ့နေကြားဆောင်တပ်တွေကမိရှုခဲ့တယ်လို့
ကျန်လူခွေရေးဖွဲ့ကိရိယာကြီးပြောခွင့်ရစွမ်းနန္ဒဆူကဗီအိုကိုပြောပါတယ်။နေရာအနောက်မှာတိုက်ပွဲတွေရှိနေတဲ့အတွက်အရသားထိခိုက်ဒေဆုံးရတဲ့ရေအတွက်အတိအကျကိုစမ်းစစ်ဖို့ကခက်ခဲနေတယ်လို့သူကပြောပါတယ်။ဇူလိုင်၁ရက်နေ့မှာလည်းဒီကောင်တိုက်ခိုက်မှုတွေဆက်ပြီးတော့မှဖြစ်ပေါ်ရတယ်ပေါ့။နားလည်းဒီမှာဆိုလို့ရှိရင်တော့ဒီကခံရအောင်ဒီဆုံးရတယ်။အဆုံးရောက်တန်ရန်ရတယ်။နောက် ော့အခုအချိန်မှာတော့ဒီစစ်မှန်မှုတွေကတော့ဆက်လက်ရှိသွားနေတော့မယ်။ဒီကတိလည်းကတော့လုံးကျိုးအခုဆိုထောက်ပေါင်းရှိတဲ့ဒီကဆန်တဲ့သတိတိတ်ဆောင်နေရတာပေါ့နော်
။ညီမြုံပိုင်းကြောင့်လေကြားပြည်နယ်တွေမှာရသတိခိုက်ဒီဆုံးမှုတွေရှိနေတာပါ။ကျွန်းလာ၂၁ရက်နေ့ကဥခုရီကျေးရွာတခုထဲမှာလင်းစစ်ကောင်စီထောင်ထားတဲ့မိုင်း၁၈လုံးကိုတွေ့ခဲ့ရတယ်လို့ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်တွေဆုံသွားတဲ့ကျေးရွာတွေမှာမြေမြုံပိုင်းတွေရှိနေတဲ့အတွက်ဒီကြေးရွာတွေကိုပြန်သွားတဲ့ဒေသခံတွေကမြေမြုံပိုင်းကြောင့်အသက်ဆုံးရှုံးမှုတွေရှိနေတာပါမြေမြုံပိုင်းတွေနဲ့ပတ်သက်လို့နယ်မြေတက်ခွဲတွေကလည်းလူထုကိုသိပေးနေရတယ်လို့လဲ KNDF ရဲ့သတင်းပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ
်ဖြစ်ဆောင်ကကလာရဲကျန်လာတဲ့ခါမှာသူတို့ကတက်ခွဲနေနေနေတယ်ဒါပေမဲ့လက်သက်ကစားတော့ရှိရရှိနေပေါ့နော်သူတို့ရွာတွေကရှိကုန်းစားနေရှိတယ်တန်တိုင်ရဲ့သူတို့ကတိမ်လူလေးခါဆိုင်ကမျိုးပြီးရင်ခဏပြန်လာမျိုးပေါ့နော်သူအဲ့လိုမျိုးတော်တဲ့ကမျိုးမှာသက္ကဆိုင်ပိုင်းထိသွားတာများတယ်ပေါ့သူတို့ခြေကုပ်ထားတဲ့နေရာတွေအကုန်လုံးမိပါလောက်ပါဘူးလုံးမိုင်းကွင်းတွေဖြစ်နေတာပေါ့မိုင်းကွင်းတွေဖြစ်နေ
ကြရားပြည်နယ်ကရင်ဒီဒေသမှာတော့2021ခုနှစ်ဖေဖော်ဝါရီလတရနေ့ကနေအခုဇွန်လ31ရက်အထိတိုက်ပွဲပေါင်း360ကြော်ဖြစ်ပွားခဲ့ပြီးအရသာနေရာ41ယောက်သေဆုံးခဲ့တယ်လို့တိုးတက်သောကရင်ဒီပြည်သူ့အင်အားစု PKBF ကထုတ်ပြန်ထားပါတယ်ပါလာရေးစာဦး22လုံးအင်ဂျီ1122လုံးပျက်စီးခဲ့ပြီးဖမ်းဆီးခံရတဲ့ရပ်သား253ယောက်ရှိတယ်လို့ PKBF ရဲ့သတင်းပြန်ကြားရေးဘက်ကထုတ်ပြန်ထားတာပါဒီရက်ပိုင်းထဲမှာပဲချင်းပြည်နယ်မင်းတပ်နဲ့မတူပြည်မြို့ကြားမှာကျေးရွာတချို့ကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ခဲ့လို့အရသာ3ဦးသေဆုံးခဲ့တယ်လို့ချင်းရပ်ဖက်အဖွဲ့တချို့ကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီကျေးရွာတွေကစစ်ဆောင်စခန်းတွေမှာကလေးနဲ့တကြီးရွယ်ဦးတွေပါဝင်လူဦးရေ900လောက်ကိုလုံနေကြပါတယ်ဒီဘောကနေဒုံးကြီးစစ်တလုံးပြစ်ခတ်ခဲ့တယ်လို့ကျေးရွာဒေသခံတွေကကူကားပြီးချင်းလူခွင့်ရေးအဖွဲ့ CHRO ကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကိုရုပ်သံပုံစံနဲ့နေ့စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ထုတ်လွှင့်ပေးနေတဲ့သတင်းတွေ၊ဆောင်းပါးတွေ၊အပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website အပြင်လူမှုကွန်ရက်တွေပေါ်မှာလည်းဖော်ပြပေးနေပါတယ်ရှင်။ဇူလိုင်လ5ရက်အင်္ဂါနေ့ညပဲဒုတိယပိုင်းထုတ်လွှင့်ချက်တွေကိုတော့မင်းတပိုင်းအတွင်းမှာပဲကြည့်ရှုရပါအောင်မယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်တော်ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါရဲ့နော်။VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေဇူလိုင်လ5ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။ကျွန်မဆုမြတ်မောင်ပါ။အင်္ဂါနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့ American နိုင်ငံကြီးအကြောင်းတည်ကောင်းစရာ social media ပေါ်မှာလူကြည့်များတဲ့သတင်းတို့လေးတွေစုစည်းမှုနေရက်စွန့်ထွက်ပြေးနေကြရသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကို ISP မြန်မာစုစည်းတင်ပြတဲ့မြင်ကွင်းကျင်မှတ်စုနဲ့ဂျော်ဂျီယာနိုင်ငံကကြောက်ကဘာကြီးပေါ်ဖျက်ဆောက်ထားတဲ့တဲထိတ်ရင်ဖို့တရားကြီးစီသွားရမယ့်ကဘာတော်ခရီးသွားအစီအစဉ်တွေကိုလည်းမကြခင်မှာကြီးစုနားဆင်ရပါမယ်ဖြစ်အပတ်စီအစီအစဉ်တွေမှာတိုင်ငယ်မှာတော့သတင်းဆောင်ပါတချို့ကိုအရင်ဆုံးထုတ်လွှင့်ပေးပါစေAmerican ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်ရေရှားလို့ရေသုံးဆွဲမှုကန့်သတ်ရမယ့်အခြေအနေအကြောင်းမတိုင်ခင်မှာတော့သတိသားဖြတ်ချခွင့်နဲ့ပတ်သက်တဲ့အငင်းပွားစရာဖြစ်နေတဲ့သတင်းကိုတင်ပြပေးပါမယ်။ American ပြည်ထောင်စုမှာသတိသားဖြတ်ချခွင့်ဟာဖွဲ့စည်းပုံအရပေးထားတဲ့အခွင့်အရေးမဟုတ်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့တာမို့သတိသားဖြတ်ချခွင့်ပြုမပြုဆိုတာကိုပြည်နယ်လွှတ်တော်တွေဥပဒေပြဋ္ဌာန်းခွင့်ရသွားပါတယ်။အခုနှစ်နိုဝင်ဘာကျင်းပမဲ့လွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေမှာဒီအကြောင်းအရာကမဲဆန္ဒရှင်တွေအဓိကထားစရာဖြစ်လာမယ့်အကြောင်း VOA ရဲ့လွှတ်တော်သတင်းတောက်ကက်သရင်ဂျစ်ဖင်ရဲ့သတင်းကိုတော့ဦးတင်မောင်တန်းကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံရဲ့မကြာမီတမိုင်းတဲကတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့အကျိုးဆက်အများဆုံးဆုံးဖြတ်ချက်တွေတဲကတစ်ခုကတော့တားဖြတ်ချမှုဟာဖွဲ့စည်းအုပ်ချုပ်ဘုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်သမ္မတကချက်ချင်းတုံ့ပြန်မှုဖြစ်လာပါတယ်
။ We need to restore the protections of Roe as law of the land. We need to elect officials who will do that.
ဒေသဖြတ်ချက်ခွင့်အခွင့်အရေးကိုဒီတိုင်းပြည်ရဲ့ဥပဒေဖြင့်ပြန်လည်ပြဋ္ဌာန်းနိုင်မှုလိုပါတယ်။ဒီလိုပြဋ္ဌာန်းမဲ့အမတ်တွေကိုရွေးကောက်ချက်ကိုလိုပါတယ်။ဒီဆောင်းဥပောက်ရာသီမှာရွေးကောက်ပွဲရှိပါတယ်။ပုဂ္ဂိုလ်ဆိုင်လွတ်လပ်ခွင့်ကမဲခေါင်းလေးစီရောက်နေပါပြီ
။2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်နိုင်ငံရာမှာသားဖြတ်ချခွင့်ကိုစတင်တဲ့တရားလွတ်တော်ချုပ်တရားသူကြီးတွေကိုခန့်ထားမယ်ဆိုတဲ့ကတိစကားကတော့ချက်ကြခဲ့ပါတယ်။သူကအခုလိုပြောခဲ့ပါတယ်
။ I am putting pro-life justices on the court.
ဒေသရဲ့အသက်ရှင်ပိုင်ခွင့်ကိုအလေးပေးတဲ့တရားသူကြီးတွေကိုကျွန်တော်ခန့်ထားပါမယ်။ဥပဒေကပြည်နယ်တွေကိုပြန်သွားရပါလိမ့်မယ်
။ထရမ့်ရဲ့သမ္မတတက်တမ်းမှာတရားလွတ်တော်တရားသူကြီး၃ဦးကိုအစိုးတင်သွင်းခွင့်ရရှိခဲ့ပြီးအဲ့ဒီတရားသူကြီးတွေကရိုဗီဝိတ်တို့တည်ကြတဲ့ဆုံးဖြတ်ချက်ကိုပြတ်သွားအောင်မဲပေးရမှာသူတို့ရဲ့မဲတွေကအဓိကကြခဲ့ပါတယ်။တားဖြတ်ချတာဖွဲ့စည်းပုံခွင့်ရင်းဖြစ်တဲ့ဆိုတဲ့ဆုံးဖြတ်ချက်ပြက်ပြဲသွားပြီးတဲ့အတွက်အခုကမှ Republican Party မဲပေးသူတွေကမဲယုံတွေကိုတွားကြအောင်မှာပါလား။ပြည်နယ်စစ်မှာတိုက်ပွဲတွေပိုရှိပါတယ်လို့အောက်လွတ်တော် Republican အမတ် Steve Scalise ကအခုလိုပြောပါတယ်
။ The work just begins.Now to go and protect life even more because
ဒီတိုင်းအသက်ကိုကာကွယ်ရေးအလုပ်တွေကအခုမှစတာပ
ါဒီအချက်ကအန်နာလူးလစ်လို့အသက်ငယ်ရွယ်တဲ့တမယိုးချဝါဒီမဲဆန္ဒရှင်တွေကိုစိတ်စောပေးခဲ့ကြအောင်အခုလိုပြောပါတယ
် It's super important to pushing pro-life legislation
ဒီတိုင်းအသက်ကာကွယ်ရေးဥပဒေကြဖို့အလုံးကိုအရေးကြီးပါတယ်ခုတရားလွတ်တော်ဆုံးဖြတ်ချက်နောက်ပိုင်းအမေရိကန်နိုင်ငံကအစိုးနှစ်ဖက်ကိုရောက်သွားကြတဲ့ပြည်နယ်တွေဖြစ်ကောင်းဖြစ်ပါလိမ့်မယ်
လုံခဲ့တဲ့လကမောင်းမောက်တက်တို့လူလူသဘောထားစစ်တမ်းအရတားပြက်ချခွင့်အခွင့်အရေးပေါ်အမတ်လောင်းရဲ့ရည်ဒီချက်ဟာလာမယ့်ရွေးကောက်ပွဲမှာအဓိကကိစ္စဖြစ်လာမယ်လို့ဒီမိုကရက်ပါတီမဲပေးသူ48ရာခိုင်နှုန်းကပြောကြပါတယ်။အောက်လွှတ်တော်မှာတော့လက်ရှိအမတ်အများစုရရှိထားတာကိုဆက်လက်ထိန်းသိမ်းနိုင်ဖို့ကအရေးကြီးလာကြောင်းဥက္ကရာနန်စီပလိုစီကအခုလိုပြောလိုက်ပါတယ
်။ Republicans are plotting a nationwide abortion ban.
Republican တွေကတားဖြတ်ချတာကိုတိုင်းနိုင်ငံလုံးမှာပိတ်ပင်ဖို့လုပ်နေကြပါတယ်။
အောက်လွတ်တော်မှာသူတို့အများစုဖြစ်လာအောင်ခွင့်ပြုလို့မဖြစ်ပါဘူး။ဒါပေမဲ့အဲ့ဒါကသူတို့ရဲ့ပန်းတိုင်ပါ
။ဒါပေမဲ့ဒီကိစ္စကမဲဆန္ဒရှင်တွေအပေါ်ဘလောက်အတိုင်းအဆတက်ရောက်မယ်ဆိုတာအခုထိတော့မရှင်းလာသေးပါဘူး။ဒီမိုကရက်တွေကိုပို့ပြီးရွေးကောက်တင်မြှောက်လဲထူးခြားပါမလားလို့တားဖြတ်ချက်အခွင့်အရေးကိုထောက်ခံသူတွေကတော့တန်ရရှိနေတာကိုအနာဘယ်ကအခုလိုပြောပါတယ်။
In theory, Roe is on the ballot. In reality,
Roe ရတော့မဲယုံကိုရောက်လာတာပေါ့လေ။လက်တွေ့မှာတော့ဒီမိုကရက်တစ်ကျော်အမဲ60လိုပါတယ်
။အမေရိကရဲ့ဥပဒေပြဋ္ဌာန်းမှုစနစ်မှာဥပဒေတရားဖြစ်ဖို့အထက်လွှတ်တော်ကအတည်ပြုဖို့လည်းလိုအပ်ပြီးအမတ်တရားရှိတဲ့အနေနဲ့အမတ်60လိုအပ်တယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ချက်ကလည်းရှိနေတာကိုအနာဘယ်ကရည်ညွှန်းပြောသွားတာဖြစ်ပါတယ်ခင်ဗျာ။
ဥဒမောင်တန်းတင်ပြခဲ့တာပါရှင်အမေရိကန်ပြည်ထောင်စုမှာပဲဒီအနောက်ဘက်ချမ်းပြည်နယ်တွေမှာမိုးခေါင်ရေချနေလို့ကယ်လီဖိုးနီးယားပြည်နယ်ထဲမှာတော့ရေသုံးဆွဲမှုကန့်သတ်ရမယ့်အခြေအနေရောက်နေပါတယ်မြက်ခင်းတွေရေလောင်းတာကန့်သတ်တာအပါအဝင်ရေသုံးဆွဲမှုကန့်သတ်ချက်တွေထောက်ပြနေရတဲ့အကြောင်းကိုတော့လော့စန်ဂျလိစ်မြို့ကနေ VOA သတင်းတောက်ဂျီနီယာဒူလော့သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင
်ဖိန်လန်းဆိုပြည်နယ်ရဲ့မြက်ခင်းပြည်နယ်ဟာကယ်လီဖိုးနီးယားပြည်နယ်အတွင်းကနေအိမ်နေရဲ့ဒီတာထင်ရှားတဲ့အမတ်တင်ကြတာဖြစ်ပါတယ်ဒါပေမဲ့မိုးခေါင်မှုတွေဖြစ်နေတာကြောင့်လော့စ်အန်ဂျလိစ်ခရိုင်အတွင်းမှာတပတ်ကိုနှစ်ကြိမ်သာရေလောင်းဝင်ရှိတယ်ဆိုတဲ့ကန့်သတ်ချက်ကြောင့်အဲ့ဒီမြက်ခင်းဆိုင်တွေလည်းအရင်လိုမဆိုးပြေနိုင်တော့ပါဘူးရေပေးဝေရေဌာနရှိရာ Virginis မြို့နယ်ကကိုပိုင်ရေထွက်တာမရှိတဲ့အတွက်ဒေသခံတွေအနေနဲ့တပတ်တစ်ခါပဲအပင်ရေလောင်းဝင်ရှိတယ်လို့ကန့်သတ်ထားပါတယ်ဒီမြို့နယ်အတွက်ရတဲ့ရေ80ရာခိုင်နှုန်းကိုတခြားဒေသတွေမှာသုံးစွဲဖို့လွှဲပေးရတဲ့အတွက်အခုလိုရေသုံးစွဲမှုကိုကန့်သတ်ရတာလို့မြို့နယ်ပြည်သူ့ဆက်ဆံရေးတာဝန်ခံဝီကီကလကပြောပါတယ
် The number their designated data water is on Tuesdays
။စုံကနေတဲ့အိမ်တွေကအင်္ဂါနေ့တိုင်းရေသုံးပြီးရှိပါတယ်။မကနေတဲ့အိမ်တွေလုပ်ငန်းတွေကတော့ကြာတာပတိနေ့တိုင်းရေကိုအသုံးပြုနိုင်ပါတယ်။တစ်နှစ်မှာတစ်ခါသုံးရင်10မိနစ်သုံးခွင့်ရှိပါတယ်
။ဘယ်သူကဘယ်အချိန်မှာရေကိုသုံးနေတယ်ဆိုတာကိုရေပေးဝေရေးဌာနကတာဝန်ရှိသူတွေကစောင့်ကြည့်ပါတယ်။ကန့်သတ်ချက်ကိုချိုးဖောက်သူတွေအနေနဲ့ပထမအဆင့်မှာသတိပေးခံရမှာဖြစ်ပြီးဒုတိယအဆင့်အနေနဲ့ဒဏ်ရာခံကြရမှာပါ။တကယ်လို့ကန့်သတ်ချက်ကိုဆက်လက်ကျွလွန်နေအောင်မယ်ဆိုရင်တော့အဲ့ဒီလူအနေနဲ့တစ်မိနစ်မှာတကားလံပဲတုံးလို့ရအောင်ထိချုပ်ခံရပါမယ်။အဲ့ဒီလိုကန့်သတ်ချက်တွေကိုတော့ရေပွေးဝေရေးဌာနကဝန်ထမ်းကာဆွန်ဂီလ်မာကထိချုပ်ထားပါတယ
်။ Might notice the difference. You shower typically 2.5 gallons a minute so
ကန့်သတ်ခံထားတဲ့အိမ်အနေနဲ့မိဖို့ကြောင့်မှသုံးဆွဲတဲ့ရေပမာဏပြောင်းလဲသွားတာကိုသတိထားမိမှာမဟုတ်ပါဘူး။ဒါပေမဲ့ရေချိုးတဲ့နေရာမှာတော့နည်းနည်းသိတာပါမယ်။ရေချိုးကန်ရေပိုက်ကပုံမှန်အားဖြင့်7မိနစ်မှ2ဂါလန်ခွဲလောက်သုံးပါတယ်။ဒါကြောင့်ရေချိုးတဲ့ရေကျနှုန်းကနည်းသွားမယ်။ဒါပေမဲ့ချိုးလို့တော့ရနိုင်ပါသေးတယ်။အိမ်တွင်းအသုံးပြုမှုရနိုင်နေပေမဲ့အိမ်အပြင်ကရေလောင်းတာတွေတော့ဒီလောက်ရေနဲ့အလုံးမဖြစ်နိုင်တော့ပါဘူး
။တချို့လူတွေကတော့စနစ်တကျအိမ်အပြင်ကအပင်တွေကိုရေရနိုင်မဲ့နည်းကိုရှာကြံလာကြပါတယ်။ Sarah Larivière ဟာသူမအိမ်ကိုလွန်ခဲ့တဲ့တစ်နှစ်လောက်ကဝယ်ခဲ့ပြီးအပြင်ကတမယိုးကျမြက်ခင်းစိမ့်နေနေရမှာမိုးခေါင်ရေရှားမှုတောင်ကိုခံနိုင်တဲ့အပင်တွေနဲ့အစာထိုးစားခဲ့ပါတယ
်။လော့စ်အန်ဂျလိစ်ကရင်တွင်းမှာရေမြများမလို့ပဲနဲ့ဘလို့အပင်တွေကရှင်တယ်မလဲဆိုတာကိုကျမကအချိန်ပေးပြီးတော့သူတည်တနာလုပ်ခဲ့ပါတယ်။တီယိုဒေါ်ပင်ဒေတာတွေအပင်များဆိုင်ရာအဖွဲ့ကိုသွားပါတယ်။သူတို့စီမှာပြိုးပင်တွေနဲ့အပင်တွေအကြောင်းသင်တန်းတွေရှိပါတယ်။အဲ့မှာဒေတာတွေအပင်တွေကိုရေဘလို့လောင်းရတယ်ဆိုတာကိုသင်တန်းတက်ပါတယ်။ကျမအချင်းတော်တော်ပြီးပြီးတော့လေးလာခဲ့ပါတယ
်အစိုးရကထုတ်ပေးတဲ့ထောက်ပံ့ခြင်းနဲ့သူမရဲ့မိုးခေါင်မှုတန်းခံနိုင်တဲ့အပင်တွေအစာထိုးစိုက်ပျိုးခဲ့တာပါဒီသုံးဆွဲမှုကန့်သတ်ချက်ကဘလောက်ကြာမယ်ဆိုတာမသိသေးနိုင်တဲ့အခြေအနေမျိုးသူတို့ရဲ့မျက်ခင်းစိမ့်တွေကိုဒီအတိုင်းဆက်ဆိုင်ထားကြသူတွေရဲ့မျက်ခင်းတွေကတော့အစင်းရောင်ကနေအဝါရောင်ဘက်ကိုတဖြည်းဖြည်းပြောင်းလာနေပါပြီခင်ဗျာ
အခုတစ်ဆက်နဲ့ပါပဲဒီအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်Texas ပြည်နယ်မှာ Mexico နိုင်ငံဘက်ကနေအလုံးပိတ်ကုန်တင်ကားကြီးနဲ့တရားဝင်ရောက်လာသူ90ကျော်တေဆုံးသွားခဲ့ပြီးဂျပန်အကြမ်းမှာပဲပြည်ထောင်စုတရားရုံးချုပ်ကနေ American တောင်ပိုင်းနယ်စပ်ကဝင်ရောက်ခိုလုံခွင့်လျှောက်ထားသူတွေရဲ့လျှောက်လွှာတွေစီးဆက်နေချိန်မှာ Mexico နိုင်ငံထဲမှာစောင့်နေရမယ်ဆိုတဲ့ American အစိုးရရဲ့မူဝါဒကို Biden အစိုးရရပ်ဆိုင်းခဲ့တာကဥပဒေချိုးဖောက်ရမရောက်ဘူးဆိုပြီးဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်အဲ့လိုနိုင်ငံပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲတွေတွေ့လာရတော့မယ်လို့ VOA သတင်းတောက် RS Arabasadi ပေးပို့တဲ့သတင်းကိုကိုအောင်အောင်ကအမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်နဲ့တင်ပြထားပါတယ်ရှင
်။ Texas ပြည်နယ် San Antonio မှာလွန်ခဲ့တဲ့သတင်းပတ်အတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေစီးနင်းလိုက်ပါလာတဲ့ truck ကားကိုသတင်းပေးချက်အရရဲတပ်ဖွဲ့ကရှာဖွေရမှာတော့လူသေအလောင်း50ကျော်ကိုတွေ့ခဲ့ရတာပါကားနောက်ခံတွဲထဲမှာတောက်ဆရာရေ40မပါပဲလူတွေတင်ဆောင်လာတာဖြစ်ပြီးကားသမားတွေကတော့အဲ့ဒီကားကိုဒီတိုင်းဆွန့်ပစ်သွားပါတယ်ခုကဒီကိစ္စနဲ့ပတ်သက်တဲ့လူ၄ဦးကိုတော့ဆွဲချက်တင်ထားပါတယ်အမေရိကမြေမှာချေချဖို့ကြိုးစားရင်းအသက်ဆုံးရှုံးရတာမျိုးတွေဖြစ်ပွားလို့ရှိတာကြောင့်တရားရုံးချုပ်ကလည်းသမ္မတဟောင်းထရမ့်လက်ထက်ကကိုလွန်ဘွေတောက်ခံသူတွေသူတို့အနေနဲ့အမှုရင်ဆိုင်ဖို့မက္ကဆီကိုဘက်ကနေစောင့်ဆိုင်ရမယ်ဆိုတာကိုလွန်ခဲ့တဲ့သတင်းပတ်အတွင်းမှာပဲပြန်ဖျက်သိမ်းလိုက်ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်အတွက်တော့အောင်ပွဲတစ်ရပ်ဖြစ်လာပါတယ်။
We were very pleased with the Supreme Court's decision.
Mexico ကနေအမှုရင်ဆိုင်ရာမှာအားနည်းချက်တွေလူတွေနစ်နာနေရတာတွေကိုအဆုံးသတ်မဲ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတရားရုံးချုပ်ကထောက်ခံခဲ့တဲ့အတွက်အလွန်ကျေနပ်အားရမိပါတယ်။တရားရုံးချုပ်ကနေအောက်တရားရုံးအဆင့်ဆင့်ကိုညွှန်ကြားချက်တွေရောက်တဲ့အထိတော့ကျွန်တော်တို့ဆောင်းဖို့လိုပါတယ်။
ဒီမူဝါဒစတင်အသက်ဝင်ဖို့တော့သတင်းပတ်အနေနဲ့ကြာနိုင်ကြောင်းလည်းသူကပြောပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ San Antonio ကအဖြစ်ပြက်မျိုးထပ်မဖြစ်ရလေအောင် truck ကစစ်ဆေးဂိတ်တွေထပ်ပြီးဖွင့်လှစ်သွားမယ်လို့ဆိုပါတယ်။ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတော့လည်း Biden အစိုးရကိုသူကအပြစ်ဖို့ပါတယ
်။ Many of these deaths could be prevented.
Biden နေနဲ့အမေရိကန်ပြည်တော်စုနေဆက်လုံခြုံရေးဂိတ်လက်တပ်ဖွဲ့တွေကိုရှမ်းပုံငွေလုံလောက်ချပေးပြီးသူတို့လို့သူတို့လုံနေအောင်လုံပိုင်ခွင့်တွေပေးလိုက်မယ်ဆိုရင်အခုလိုလူများပြားတည်ဆုံးတာတွေကိုတားဆီးနိုင်မှာပါတကယ်လုံပိုင်ခွင့်ဆိုတာစာရွက်ပေါ်မှာတည်းမဟုတ်ပဲနေဆက်လုံခြုံရေးနဲ့အခုလိုလူများပြားတည်ဆုံးတာတွေဖြစ်စေတဲ့လူပေါင်းကောက်တွေကိုချက်တဲ့ရှာဖွေစစ်ဆေးခွင့်တွေပ
ါတရားရုံးတရားမဲ့ရက်ကိုမက္ကဆီကိုကနေဆောင်ဆိုင်ရမယ်မူဝါဒပြဖြတ်လိုက်ပေမဲ့လေထရမ့်လက်ထက်မှာပဲကယောဂါကြောင့်အမေရိကကိုရှင်ပြောင်းဝင်ရောက်သူတွေအလွယ်တကူဝင်ရောက်လို့မရအောင်ထုတ်ပြန်ထားတဲ့စီမင်းကတော့ဆက်ပြီးတော့အတီးဖြစ်နေကြပါလာမယ့်ဇွန်လ12ရက်နေ့ကျရင်တော့အမေရိကန်နဲ့မက္ကဆီကိုသမ္မတတို့တွေ့ဆုံဖို့ရှိကြောင်းကြေညာထားပါတယ်ခင်ဗျာ
ဆိုအောင်ကြည့်ကြရပါရှင်ရင်ကွင်းကျန်မှတ်စုအစီအစဉ်ကိုလည်းမကြခင်ထုတ်လွှင့်ပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဒီဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေကိုတော့မအေးသနာကျော်ကစူးစီးတင်ဆက်ပေးပါဦးမယ်ရှင်။
အမေရိကန်ပြည်အစုမှာဇူလိုင်လ4ရက်နေ့မှာကြာရောက်သွားတဲ့လွတ်လပ်ရေးနေ့အထိတ်မဲ့ဖြစ်တဲ့ညဘက်မှာမီးရှို့ဝိပန်းတွေပြစ်ပေါက်တော့အင်ပီရောကနေပြီးသမ္မတဂျိုးဘိုင်ဒန်ကမိသားစုနဲ့အတူကြီးရှုခဲ့ပါတယ်။ဝါရှင်တန်မြို့တော် National Mall မြက်ခင်းပြင်ရဲ့တစ်ဖက်ကမ်းကနေမီးရှို့ဝိပန်းတွေပြစ်လွတ်တာဖြစ်ပါတယ်။ဒီခဏတော့2019ခုနှစ်ကတည်းကကိုဗစ်ဘေးကြောင့်ရပြီးတဲ့နောက်အခုမှအပြည့်အဝအရင်ကားလိုပြန်ပြီးကျင်းပတာပါ။သမ္မတဘိုင်ဒန်ကတော့နိုင်ငံမှာအောင်မြင်မှုတွေနဲ့အတူစီးလုံးမှုသတင်းစကားကိုလွတ်လပ်ရေးနေမင်းကမှပြောသွားခဲ့ပါတယ်။ရှေ့မှာပိုကောင်းတဲ့နေတွေစောင့်နေပါတယ်ဆိုပြီးတော့နိုင်ငံမှာကြုံတွေ့နေရတဲ့ငွေကြေးပြဿနာကိုလည်းသူကအတိအမှတ်ပြုပြောသွားပါတယ
်။ Our economy is growing but not without pain. Liberty is under assault. Assault both here and abroad. In recent days there's been reason to think that this country is moving backward.
ကျွန်တော်တို့စီးပွားရေးကဖွံ့ဖြိုးနေသေးပါအဆင်မပြေမှုတွေရှိပါတယ်လို့သူကနေလေခင်စစ်တပ်မိသားစုတွေကိုဘာဘီကျူးအသားခင်နဲ့တည့်ခင်းတော့ပြောသွားခဲ့တာဖြစ်ပါတယ်။ညဝိုင်းမီးရှုမှုရဲ့နေဖြစ်ပေါက်ပြီးတဲ့နောက်မှာတော့တမားကအင်ဂျီရောလေးသားဆောင်ကနေပြီးတော့လူလူကိုလက်ပြနှုတ်ဆက်သွားခဲ့ပါတယ်။ရုရှားကတော့ဇူလိုင်လ4ရက်နေ့မှာကြားရောက်တဲ့အမေရိကန်လွတ်လပ်ရေးနေ့မှာအမေရိကန်ပြည်အစုကိုဂုဏ်ပြုစကားမဆိုလို့ရုရှားအစိုးရကပြောသွားပါတယ်။အမေရိကန်ရဲ့မိတ်ဆွေမဆန်တဲ့လုပ်ရက်တွေကြောင့်သမ္မတပူတင်ကအမေရိကန်သမ္မတဘိုင်ဒန်ကိုဂုဏ်ပြုစကားမပြောဘူးလို့ရုရှားအစိုးရကပြောသွားတာပါရုရှားအစိုးရပြောခွင့်ရသူဒမီထရီပက်စကော့ဖ်ကဒီနေ့မှာချစ်ချစ်စကားပြောဖို့ဆိုတာတော်တော်ကိုမသင့်တော်ပါဘူးလို့ပြောသွားတာဖြစ်ပါတယ်စွစ်စော်စစ်ထိုးနေတဲ့ရုရှားကိုပြန်တိုက်ဖို့ယူကရိန်းကိုအမေရိကန်ကလက်နက်တွေအကြီးအကျယ်ထောက်ပံ့နေပြီးတော့စစ်တင်တန်းတွေလည်းပေးနေတာဖြစ်ပါတယ်ရုရှားသမ္မတပူတင်ကအရင်သမ္မတရဲ့လက်ထက်မှာဒီလိုမျိုးလွတ်လပ်ရေးနေမှာအမေရိကန်ကိုချီးကျူးဂုဏ်ပြုစကားတွေပြောသွားခဲ့ပြီးတော့သမ္မတဒေါ်နယ်ထရမ့်သမ္မတအိုဘားမားတို့လက်ထက်လည်းအပါအဝင်ဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့အမေရိကန်သမ္မတနဲ့အမေရိကန်ပြည်သူတွေအေးချမ်းသာရာကြွယ်ဝစေကြောင်းသူ့ရဲ့ Twitter စာမျက်နှာမှာဆွတောင်းထားပါတယ်။ဥရောပမှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်မှုတွေအများပြားနဲ့ရင်ဆိုင်ရတဲ့စပိန်နိုင်ငံမှာတော့အရင်လားကမော်ရိုကိုနိုင်ငံနဲ့ထိစပ်နေတဲ့ နေဆက်မှာလူတွေအများများဒီနေဆက်ကိတ်ကိုတင်းထိုးဖောက်ဝင်ရောက်ဖို့ကြိုးစားခဲ့ပါတယ်။ဒီကိစ္စကြောင့်နှစ်နိုင်ငံလုံးမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့တည်ထောင်ဆောင်ဆန်းမှုလုပ်ဖို့ဆန္ဒပြတောင်းဆိုကြတာပါ။နေဆက်မှာကာထားတဲ့ချန်စီယူနာကိုလူကြီးရောက်လာခဲ့ပြီးတော့မော်ရိုကိုနိုင်ငံရတော်မျိုးကနေပြီးစပိန်နိုင်ငံမလီလာမျိုးတွေကိုချန်စီယူဖောက်ပြီးတော့ဝင်ဖို့လုပ်ကြတာဖြစ်ပါတယ်။သူကတားဆီးဖို့ကြိုးစားတဲ့မော်ရိုကိုလုံလုံရေးတပ်ဖွဲ့ဝင်တွေကတချို့ကအရာဝတ္ထုတွေနဲ့ပစ်ပေါက်ကြပါတယ်။အချိန်မှာတော့လူတွေကုတ်ကတ်တွေတင်နေတဲ့ခြံစည်းရိုးကြီးပြိုကျသွားပြီးတော့လူတွေကရောပြောပြုတ်ကျကုန်တာလည်းတွေ့ရပါတယ်။ဇွန်လ24ရက်နေ့ကဒီဖြစ်ရကြောင်းလူ23ဦးမကတည်ဆုံးခဲ့ရပါတယ်။ဒီလိုအဖြစ်မျိုးကလည်းဒီတစ်ခါလည်းမကပါဘူး။ဒီလိုဥရောပနိုင်ငံဖြစ်တဲ့စပိန်နိုင်ငံတွေကိုဝင်ရောက်ဖို့အချိန်ချင်းကြိုးစားကြတဲ့ဖြစ်တယ်။အကြခဏကြုံရတာပါ။မော်ရိုကိုကလူခွင့်အဖွဲ့တစ်ဖွဲ့ကတော့တည်ဆုံးသူစီရင်ကတည်ဝင်ကြေညာတယ်လို့28ဦးတည်းမဟုတ်ဘူးလို့ပြောပြီးတော့စပိန်နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Walking Border ဆိုတဲ့အဖွဲ့ကတော့တည်ဆုံးသူက38ဦးရှိတယ်လို့ပြောပါတယ်။တနင်္ဂနွေအာနာပိုင်တွေကလည်းမော်ရိုကိုဘက်ကလုံခြုံရေးအရာရှိစုစုပေါင်းအယောက်140စပိန်ဘက်ကဆိုတော့အရာရှိ60တန်ရာရသွားတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြည်နိုင်ငံအလဲပိုင်း NY ပြည်နယ်မှာလော့ကဒေါင်းချထားလို့လူသူကိမဲ့နေတဲ့မြို့ကြီးကိုတွေ့နိုင်ပါတယ်။ NY ပြည်နယ်မှာလူပေါင်း 1.8 တန်းကိုအာဏာပိုင်တွေကအဝင်ထွက်မလုပ်ရဆိုပြီးပိတ်ထားတာဖြစ်ပါတယ်။အဲ့ပြည်နယ်မှာဇူလိုင်လ4ရက်နေ့တနင်္လာနေ့ကတော့ကိုဗစ်ကူးစက်မှုအသစ်300နီးပါးရှိခဲ့လို့တရုတ်အစိုးရရဲ့ကိုဗစ်ကူးစက်မှုလုံးဝမရှိရမူဝါဒကြောင့်အခုလိုလုပ်တာလည်းဖြစ်ပါတယ်။အဲ့ဒီနယ်ကကောင်တီနှစ်ခုမှာအရင်တစ်ပတ်ကစပြီးတော့အဝင်ထွက်မလုပ်ရလော့ကဒေါင်းကျင်းပထားတာဖြစ်ပြီးတော့ကိုဗစ်ပိုးစစ်ဖို့တွားရတဲ့သူတွေကလွှဲရင်ဘယ်သူမှအင်ဂျင်ထွက်လို့မရပါဘူး။တနင်္လာနေ့စီရင်ရကူးစက်မှုအသင်း288ဦးမှ258ဦးကလုံးဝရောဂါလက္ခဏာမပြပါဘူး။ပြည်နယ်အုပ်ချုပ်ရေးမှူးဝမ်ချင်ရှင်းကတော့တာဝန်ရှိသူတွေအနေနဲ့လူတွေတည်တံ့ခွဲထားတာကိုအများဆုံးလုံးနိုင်ဖို့နောက်ပြီးတော့ရောဂါကူးစက်မှုကိုအထက်ကိုတင်ပြဖို့အမိန့်ချထားပါတယ်။ကျောင်းနိုင်ငံမှာလူရည်နဲ့ရှင်ကူးစက်မှုကလုံးဝမပြောပါတော့ပြင်မလဲတရုတ်ရဲ့ကိုဗစ်လုံးဝကင်းစင်ရမှုတွေကြောင့်အခုလောလော့ကဒေါင်းချတာတွေနဲ့စီးပွားရေးလုပ်ငန်းတွေအထူးခက်ကြုံနေရလို့တချို့နိုင်ငံသားကုမ္ပဏီတွေနိုင်ငံကနေထွက်သွားဖို့စဉ်းစားကြရတဲ့အခြေအနေရောက်နေပါတယ်။နိုင်ငံကတာဝန်ရှိသူတွေကတော့နိုင်ငံခြားကလာရောက်တဲ့သူတွေအတွက်တည်တံ့ခွင့်တွေကိုလိုအပ်ချက်တွေကိုရှော့ချပေးမယ်ကြောင်းအရင်လာကပဲကြေညာထားပါတယ်။ကောင်ကျွန်းတော်ကပင်လယ်ပြင်မှာမြောက်ခဏီတင်မော်တွေကနေလူတွေကိုရဟတ်ရင်နဲ့ကဲထုတ်နေတာဖြစ်ပါရဲ့။ဟောက်ကောင်ကျွန်းရဲ့အနောက်တောင်ဘက်185မိုင်လောက်အကွာကကဲလွန်ပင်လယ်ပြင်မှာဇူလိုင်လ2ရက်နေ့ကမုန်တိုင်းပြီးတဲ့ဆက်ပြင်းတင်မော်နှစ်ပိုင်းကျွတ်ပြက်ပြီးနစ်မြုပ်သွားခဲ့ရတာပါ။ကေကေရီသမားတွေအဲ့ဒီတင်မော်တွေပါတဲ့သူ3ဦးကိုတိုင်းလုံးတွေကမှအရာကဲတင်နိုင်ခဲ့ပါရဲ့။တင်မော်မှာစုစုပေါင်းဝန်ထမ်း30လိုက်ပါလာတာဖြစ်ပြီးတော့ဒီ3ဦးကဲပြီးတဲ့နောက်မှာနောက်ထပ်တစ်ယောက်ကိုပဲကဲမိခဲ့လို့လူတွေအားလုံးပျောက်ဆုံးနေခဲ့ရပါတယ်။အဲဒီနောက်အလောင်း12လောင်းကိုဆယ်ယူရရှိထားပါတယ်။ကျန်းတဲ့သူတွေကဲကျဲရနိုင်ဖို့ကိုတင်းတင်းကလေးတွေညာဇူလိုင်လ3ရက်နေ့မှာတော့တိတ်ကိုမျောလင်းချက်နှဲသွားပြီလို့တာဝန်ရှိသူတွေကပြောပြတာဖြစ်ပါတယ
်။မအေးသနာကြောင့်စူးစီးတင်ဆက်ခဲ့တာပါရှင်။မြန်မာနိုင်ငံမှာလက်နက်ကန်ပဋိပက္ခတွေနဲ့အထီးကျုံတွေကြောင့်နေရဆန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်နှစ်တန်းခွဲကျော်ရှိနေပါပြီ။အဲ့ဒီထဲမှာအာနာသိမ့်ပြီးတဲ့နောက်မှာနေရဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တစ်တန်းကျော်ပါဝင်ပါတယ်။တဲစိတ်ကိုတော့အချက်လက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISV မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်နဲ့တင်ဆက်ထားပါတယ်ရှင်။
စေနာသိမ်းပြီးနောက်ပိုင်းပြည်တွင်းစစ်ပြေဒုက္ခသည်တတန်းကျော်ရှိလာ။အာနာသိမ်းပြီးနောက်မေလ31ရက်နေ့လက်နက်ကင်ပရိပခါတွေကြောင့်နေရဆွန့်ခွာခဲ့ရတဲ့စစ်ပြေဒုက္ခသည်တတန်းကျော်ရှိလာပါပြီ။အခုလိုတတန်းကျော်တိုးလာတာကြောင့်မြန်မာနိုင်ငံမှာနေရဆွန့်ခွာခဲ့ရတဲ့စစ်ပြေဒုက္ခသည်နှစ်တန်းခွဲကျော်ဖြစ်လာပါတယ်။အဲ့ဒီထဲကထောက်ဝက်ကျော်ဟာဘင်္ဂလားဒေ့ရှ်၊အိန္ဒိယနယ်စပ်နဲ့ထိုင်းနယ်စပ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေရပါတယ်။ထိုင်းနယ်စပ်ကဒုက္ခသည်စခန်းတွေမှာနေရဆွန့်ခွာထွက်ပြေးရသူ9,900ကျော်၊မ မြန်မာဘင်္ဂလားဒေ့ရှ်နယ်သမားရိုဟင်ဂျာဒုက္ခသည်7,800ကျော်နဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ချမ်းမှာလည်း3,000ထက်မနည်းရှိနေပါတယ်2022ခုနှစ်ပထမ5လတွင်ပြည်တွင်းစစ်ပြေးဒုက္ခသည် 9,200 ကျော်တိုးလာအခုနှစ်အတွင်းမှာပြည်တွင်းကစစ်ပြေးဒုက္ခသည်အစ်တိုးနှုန်းကပုံမှန်မြင့်တက်လာခဲ့ပါတယ်2022ခုနှစ်ပထမ5လအတွင်းမှာစစ်ပြေးဒုက္ခသည်ရေအတွက်ကအာနာသိမ်းပြီးနောက်ပိုင်းတိုးခဲ့တဲ့စစ်ပြေးဒုက္ခသည်ရေအတွက်ရဲ့ထက်ဝက်နီးပါးရှိပါတယ်ပထမ5လအတွင်းမှာစစ်ပြေးဒုက္ခသည်9,800ကျော်ထက်မနည်းတိုးခဲ့ပါတယ်စကိုင်းတိုင်းနဲ့ကြားပြည်နယ်တို့တွင်စစ်ပြေးဒုက္ခသည်အများဆုံးဆက်ရှိနေ။ဆက်အနာသိမ့်ပြီးနောက်နေရက်ဆုံးကွာစစ်ပြေးဒုက္ခသည်အများဆုံးရှိလာတဲ့ဒေသကတော့စကိုင်းတိုင်းဖြစ်ပြီးဒုက္ခသည်3,400ကျော်ရှိလာပါပြီ။ဒုတိယအများဆုံးဒေသကတော့ကြားပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခသည်13,300ကျော်ရှိပါတယ်။ပြည်ရင်ပြည်နယ်ချင်းပြည်နယ်နဲ့မကွေတိုင်းမန္တလေးတိုင်းတို့အပါအဝင်ပြည်နယ်နဲ့တိုင်းဆက်ကူမှာလည်းစစ်ပြေးဒုက္ခသည်9,800ကျော်ထက်မနည်းရှိလာပြီဖြစ်ပါတယ်။အာနာသိမ့်ပြီးနောက်ပိုင်းမြို့နယ်89ခုတွင်စစ်ပြေးဒုက္ခသည်များတိုးလာ။အာနာသိမ့်ပြီးနောက်လက်နက်ကင်ပြည်ပကားတွေကြောင့်နေရက်ဆုံးခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်တပ်တန်းကျော်ဟာမြန်မာနိုင်ငံအတွင်းကမြို့နယ်89ခုမှဖြစ်ပါတယ်။စကိုင်းတိုင်းတွင်မြို့နယ်22မြို့နယ်ရှိပြည်သူတွေမှာနေရက်ဆုံးခွာမှုအများဆုံးကြုံတွေ့ခဲ့ရပါတယ်။ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာလည်းစစ်ပြေးဒုက္ခသည်13,600တန်းမနည်းရှိပြီးစစ်ပြေးဒုက္ခသည်အများဆုံးရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတရားရထုတ်လွှင့်ပေးနေတာဖြစ်ပါရှင်။ဂျော်ဂျီယာနိုင်ငံကနှစ်ဆိုင်နဲ့ကြောက်ကဘာတစ်ခုပေါ်ဖျက်ဆောက်ထားတဲ့ဂျိုးတကရာတစ်ခုကတဲထိတ်ရင်ဖို့အတွေ့အကြုံရကျင်သူတွေအတွက်သွားစရာနေရာတစ်ခုဖြစ်နေပါတယ်။ဘလောက်တောင်ဆိတ်လုရှားစရာကောင်းတယ်ဆိုတာကိုတော့ကဘာတလောခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ဂျော်ဂျီယာနိုင်ငံတီပလီစီမြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့တက်ချ်ပါစီကန်ယွန်ကျောက်ကဘာကြီးပေါ်မှာမီတာ140ရှည်လျားတဲ့ကျိုးတရာကြီးတစ်ခုကိုဖျက်ဆောက်ထားပါတယ်။ကျောက်ကဘာကြီးရဲ့အပေါ်မီတာ100အမြင့်မှာဆောက်ထားတဲ့တမဏိကျိုးတရာကြီးရဲ့ခြေနင်းနေရာတချို့မှာခိုင်ခန့်တဲ့မှန်တွေကိုတပ်ဆင်ထားတဲ့အတွက်တရာပေါ်လျှောက်သူတွေငုံကြည့်လိုက်ရင်အသေးအေးစရာဖြစ်နေပါတယ်။တရာကြီးရဲ့အောက်မှာစီးဆင်းနေတဲ့မြစ်ကိုမြင်ရတာကလည်းတမှုထူးခြားမှပါတယ်။စိန်လန်တပင်တွေရေဒဂွန်တွေလိုတဘာဝအလှတရားတွေပတ်လည်ဝိုင်းနေတဲ့နေရာမှာခင်မီကျိုးတရာကြီးပေါ်ကနေလမ်းဖြတ်လျှောက်ပြီးတော့တဘာဝကိုခံစားရတဲ့အတွေ့အကြုံကဘာနဲ့မှမတူဘူးလို့အစ္စရေးနိုင်ငံကလာတဲ့ခီးဒွားဘလော့ဂါကပြောပြပါရယ
် I have to say it's one of the most amazing places I've ever seen in the world
ကမ္ဘာမှာကျွန်မမြင်ဘူးသမျှနေမှာတော့တကယ်အံ့ဩစရာအကောင်းဆုံးနေရာတစ်ခုဖြစ်ပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့နေရာတွေအများကြီးကိုတွားဖို့ပါတယ်။ဒီတရားကြီးကတော့ Instagram မှာဓာတ်ပုံရိုက်တင်တာအများဆုံးနေရာတစ်ခုဖြစ်မယ်လို့ထင်ပါတယ်။ Internet ပေါ်မှာ laptop ပြောကြမယ့်နေရာတစ်ခုဖြစ်မှာတိတ်ကြပါတယ်။တိတ်ကိုလှပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့ပထမဆုံးလာခဲ့နိုင်တာကိုလည်းဂုဏ်ယူပါတယ
်။နယ်ဆိုင်နဲ့ကြောက်ကဘာကြီးပေါ်မှာဖျက်လျှောက်သွားနေရတယ်ဆိုတဲ့အတီးကခြောက်ခြားစရာစိတ်လှုပ်ရှားစရာဖြစ်ပေမဲ့ဘေးပတ်ဝန်းကျင်ရှုခင်းအလှကခြောက်စိတ်ကိုမေ့သွားစေတယ်လို့လည်းတချို့ကပြောပါတယ
် It's more exciting than it's scary. It's very beautiful, very nice view on the canyons.
Yeah.
ကျွန်တော်ကတော့ကြောက်ကြချက်စိတ်လှုပ်ရှားပါတယ်။ရှုခင်းကတိတ်တာရတော့လမ်းတစ်လျှောက်လုံးကတိတ်လောက်ပါတယ်။
နီကာကမကြောက်ဘူးလို့ပြောပေမဲ့သူ့ရဲ့တကယ်ချင်းလီဒန်နဲ့မက်တာတို့ကတော့ကြောက်လဲကြောက်ပျော်လဲပျော်စရာကောင်းတယ်လို့ပြောနေကြတာပါ။တမီဂျိုဒရာကြီးရဲ့အလင်းမှာတော့အေးအေးဆေးဆေးနားနေပြီးတော့ရှူကင်းကိုခံစားနိုင်တဲ့စိန်တုံးပုံစံ view point နေရာလှူထားပေးပါတယ်။
Мне очень нравится вид, который открывается этого моста. Но при этом на самом деле,
дорога до Ниара Шукин го тэй тбо ча баре. Аян сэйча лонжон дэ ло лэ кан за я баре. Дага чи я ра га лэ кан 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 чи баре. Шукин га ро атэт шу таун ма лао баре. Лэт дан ди на кат тва чи ин ро пёу ча ма ла со рэ соу ин сэй нэ нэ фит баре. А ра га лвэ ин а лон э э сэ сэ ба.
At the beginning I was a little scared, but after you walk on it, it's like you feel very safe.
ဆောင်းရတော့နည်းနည်းကြောက်စိတ်ရှိပါတယ်နည်းနည်းရှောက်ကြည့်လိုက်တော့လုံလုံစိတ်ချရတယ်ဆိုရယ်စိတ်ဖြစ်သွားတယ်လေရှုခင်းကတိတ်တာရတော့လာရကြုံနဲ့ပါတယ်လာလဲလာတင်ပါတယ
်အခုလိုမျိုးရင်တထိတ်ထိတ်နဲ့တံတားပေါ်ဖြတ်လျှောက်ရတာအားမရဘူးဆိုသူတွေအတွက်တံတားနဲ့အပြိုင်လေထဲမှာစပိန်စီးလို့လဲရပါသေးတယ
် It's amazing and crazy in the same time
ဆဲလို့ရှားဖို့ကောင်းလို့တချိန်လေးမှာအံ့ဩဖို့လည်းကောင်းပါတယ်။အသေးချာအခိုင်အခန့်လောက်ချာတော့ပြုတ်မကျနိုင်ပါဘူး။စပိန်နေရတဲ့အရာတာကိုလည်းခံစားရတယ်။နောက်ပြုတ်မကျအောင်ချီထားတဲ့ကျိုးရှိတယ်ဆိုတာလည်းသိနေပါတယ်။အောက်ကိုငူးကြည့်ရတဲ့အရာတာကတော့တကယ်ကိုထူတာပါ။တကယ်လို့အမခံပါ။တခြားဘာပြောရမှန်းတော့မသိပါဘူး။အခုလိုတဲထိတ်ရင်ဖို့ဖြစ်စရာတရားကြီးကို2019ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့အခု2022ခုနှစ်ဇွန်လလယ်မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ American Dollar တန်40လောက်ကုန်ကြတဲ့ဆောက်လုပ်ရေးစရိတ်ကိုတော့ Israel နိုင်ငံက Castland ဆိုတဲ့ကုမ္ပဏီကရင်းနှီးမြှုပ်နှံထားပါတယ်
။ဒီအမ်လမဇစ်ဘူနေဘစ်တီအဖြစ်တာကိုပါတယ်။ကကွက်ခေါ်စီလေပင်းနက်စူနီကလို့တကန်ဆောက်ဘူလီပရောဂျက်တီအီဒီယာ
စင်ကာပူရရှိတဲ့ဒီ project ကိုလုပ်ဖြစ်တာကကမ္ဘာမှာ2014ခုနှစ်လောက်ကလေးကတဘာဝပတ်ဝန်းကျင်ကိုအလေးထားတဲ့ခီးသွွားလုပ်ငန်းတွေကိုလူတွေစိတ်ဝင်စားလာကြတာရဲ့ဂျော်ဂျီယာမှာလည်းလူသူအယောက်နဲ့တဲ့တဘာဝနေရာမျိုးသွားချင်သူတွေ2019ခုနှစ်ကလေးကပိုများလာတာရဲ့ကြောင့်မှာတဘာဝအလှကိုအကောင်းဆုံးထိန်းသိမ်းထားတဲ့ဒီချိန်ထဲမှာလာတဲ့သူတွေကိုလည်းတကယ့်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံမျိုးရအောင်လုပ်ပေးနိုင်တယ်ဆိုတာအကောင်းဆုံးသက်သေပြနိုင်တဲ့ project ဖြစ်ပါတယ်တဘာဝကိုမထိခိုက်ဘဲစိတ်ချလက်ချလာလည်နိုင်တဲ့နေရာတစ်ခုဖြစ်ပါတယ် Dash Bashi Ganyan ကြောင့်ကဘာကြီးပေါ်မှာအခုလိုစိတ်ဝင်စားစိတ်လှုပ်ရှားစရာကြိုးတရားကြီးကိုဆောက်လုပ်ထားတဲ့အတွက်ဒီနေရာကိုနိုင်ငံတကာကကဘာလက်ခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်မယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်ထားပါတယ်။ဒီကြိုးတရားကြီးနဲ့မဝေးလာတဲ့နေရာမှာလဲစိန်ခန်ဟိုတယ်နဲ့အပန်းဖြေအိမ်တွေကိုဆောက်လုပ်နေပါတယ်။
This is one of the most spectacular resorts that we've ever built. I mean, as part of the Easter Group with a great partnership of the
ကျွန်တော်တို့ဆောက်ခဲ့တဲ့အပန်းဖြေနေရာတွေမှာတကယ့်ကိုအထူးခြားဆုံးနေရာတစ်ခုဖြစ်ပါတယ်။ Georgia လူမျိုးတွေ Israel လူမျိုးတွေနဲ့ပူးပေါင်းပြီးတော့ Easter Group ရဲ့အပန်းဖြေနေရာတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြမဲ့ကမ္ဘာလက်ခီးသွားတွေအတွက်ရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။တဘာဝအလှနဲ့ Georgia လူမျိုးတွေရဲ့အလှတရားတွေကိုကမ္ဘာလက်ခီးတွေမြင်နိုင်တွေ့နိုင်ကြမှာဖြစ်ပါတယ်။လူတွေအများကြီးဒီကိုလာကြပြီးတော့ဒီအလှတရားတွေကိုခံစားကြမယ်လို့မျှော်လင့်ပါတယ်
။ဂျော်ဂျီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ဒီဒေသကိုကမ္ဘာလှည့်ခီးသွွားတဲ့တိတ်မတိကြသေးတဲ့အတွက်အခုလိုထူးခြားတဲ့ဆွဲဆောင်မှုတွေကနေလူတွေပိုတိလာကြလာလည်ကြလိမ့်မယ်လို့သူတို့ကပြောလဲနေကြပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲတာဝန်တိခီးသွွားရတာကိုအလေးထားသူတွေအတွက်ဒီနေရာဟာလာရောက်တဲ့နေရာလို့လည်းခီးသွွားလုပ်ငန်းတိုးတက်အောင်ကြိုးစားနေကြသူတွေကပြောပါတယ်။လေပေါ်မှာပြန်နေတယ်လို့ခန်းစားချက်မျိုးဖြစ်စေတဲ့ကြိုးတရားကြီးကတော့တဲထိတ်ရင်ဖို့ခီးသွွားခြင်းတွေကိုဆွဲဆောင်ထားပုံရပါတယ်။ဒီတရားကြီးပေါ်ဖြတ်ချဖို့အတွက်လက်မှတ်တစောင်းကို American Dollar လောက်နဲ့ညီများတဲ့ Georgia ငွေ29 လာရီပေးရမှာဖြစ်ပါရဲ့ရှင်။ဇမစုမြတ်ပေါ်မှာ
VOE ကနေပြီးတော့အခုလိုထောက်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်။ Facebook website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတခါတော့သတင်းအချင်းချုပ်ကိုဦးတက်မောင်တန်းကကြီးညာပေးပါအောင်မယ်ရှင
်။ Mr. Smith ကလည်း Ukraine တပ်တွေစုခွာသွားတဲ့အတိုင်း Blue Hawks ပြည်နယ်မှာ Russia တပ်တွေကအောင်မွေးခံကြောင်းတပ်ရပူတင်ကတနင်္လာနေ့ကကြီးညာလိုက်ပါတယ်။တနင်္လာနေ့မှာရုပ်မြင်သံကြားကနေလွှတ်ထုတ်တဲ့အစည်းအဝေးမှာ Russia ကာကွယ်ရေးဝန်ကြီးကသမ္မတပူရင်ကိုလူခွင့်စိတ်ကြကိုထိန်းချုပ်နိုင်ခဲ့ပြီးဖြစ်ကြောင်းစီရင်ခံစားအပြီးမှာသမ္မတပူရင်ကအခုလိုပြောလိုက်တာပါခုခါမှာရုရှားတပ်တွေကဒိုနက်စ်ဒေသအတွင်းကမြို့တွေကိုဆက်လက်ချီတက်နေကြောင်းယူကရိန်းကပြောပါတယ်ဖင်လန်နဲ့ဆွေဒင်နိုင်ငံတွေကိုမြောက်အတ္လန္တိတ်စာချုပ်နေတိုးစီမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တရားဝင်လက်ခံမှုအတွက်လိုအပ်တဲ့လုံထုံးလုံနည်းတွေကိုနေတိုးအဖွဲ့ဝင်တွေကဒီနေ့လက်မှတ်ရေးထိုးလိုက်ပါတယ်ဒီလိုလက်မှတ်ရေးထိုးလိုက်တဲ့အတွက်နေတိုးအဖွဲ့ဝင်နိုင်ငံတခုချင်းစီကသူတို့နိုင်ငံလိုက်လုံထုံးလုံနည်းတွေနဲ့အညီဒီနိုင်ငံတွေကိုလက်ခံမခံနောက်တစ်ဆင့်ဆုံးဖြတ်တည်ပြောမှာဖြစ်ပါတယ်။ပြင်တိုင်းသားလက်နက်ကိုက်တိုက်ဖွဲ့တွေ KNL ကိုဂျွန်လ30ရက်နေ့ကလေကြောင်းကတိုက်ခိုက်ခဲ့ရမှာထိုင်းနိုင်ငံဝင်းပိုက်တဲ့ထက်ကကျူးကျော်ပြန်တန်းခဲ့တဲ့အတွက်မြန်မာစစ်ကောင်စီကတောင်းပန်စာပို့မယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမူဒီနိုင်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ဂန်ဟာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုဂျွန်လ6ရက်နေ့ကနေ12ရက်နေ့သွားအောင်မှာဖြစ်ပါတယ်။ အဲ့ဒီတော့တောက်တဲ့ခါမှာဘန်ကောက်ကိုရောက်တဲ့ခါဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဆွေးနွေးပွဲအထက်မှာမြန်မာနိုင်ငံကြတဲ့ကိစ္စပါတယ်လို့ထုတ်ပြန်ထားပါတယ
် VOA မြန်မာပိုင်းရဲ့ဇူလိုင်လ5ရက်အင်္ဂါနေ့ညပဲသတင်းတွေကိုဥတ္တမောင်သတင်းကြားပေးခဲ့တာပါရှင်အခုညပဲအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Bill Edwardton နဲ့ PJ Elliot တို့ဖြစ်ပါတယ်မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့သတင်းတွေအခြေအနေတွေကို VOA မြန်မာပိုင်းရဲ့ Twitter နဲ့ YouTube အပြင် Facebook စာမျက်နှာတွေကနေလည်းဖော်ပြပေးပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းဆောင်မတွေကိုထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်မမ
This program has come to you from the Voice of America, Washington.